Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။ American ပြည်ထောင်စု Washington DC ကနေ2015ခုနှစ် January လ19ရက်တနင်္လာနေ့မနက်ခင်း VOA Season 2ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40နဲ့48တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒာချမ်းပါရှင်
။မင်္ဂလာနံနက်ခင်ဗျာခင်ဗျာကျွန်တော်ဆက်မိုးပြီပါ။အခုမနက်ခင်းနိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးတက်နဲ့အတူတင်ပြပေးမှဖြစ်ပါရခင်ဗျာ။ Boko Haram စစ်သည်တွေကနိုင်ဂျီးရီးယားနိုင်ငံဘက်ကနေပြီးတော့နေဆက်ဖြတ်ပြီးတော့ကင်မရွန်နိုင်ငံအတွင်းကနေလူပေါင်း60ထဲမှနည်းကိုဖမ်းဆီးခေါ်ဆောင်သွားတယ်လို့ကင်မရွန်တာဝန်ရှိသူတွေကပြောပါရတယ်။ Syria ဘက် Golan ကုန်းမြင့်ဒေသကိုအစ္စရေးကတိုက်ခိုက်မှုတွေပြစ်လို့ပါတယ်။ဥရောပတိုက်မှာအကြမ်းဖက်တိုက်ခိုက်မှုတွေကိုဖြိုခွဲခဲ့ရမှာအဓိကကြိုးကန်ဆောင်ရွက်သူလွတ်မြောက်နေတဲ့အကြောင်း Belgium ကထုတ်ဖော်ပြောကြားပြီးတဲ့နောက်စိုးရိမ်မှုတွေဖြစ်နေပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေကြီးညာပြီးနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့အာရှတွင်းမှာသာမကဥရောပအထိပါစီးပွားရေးချက်ထွင်လာနေတဲ့တရုတ်နိုင်ငံအနေနဲ့ကုန်သွယ်မှုတွန်းမြင့်ရေးမှာအဓိကကျတဲ့လန္ဒရာတွေအတွက်အကြီးအကျယ်ရင်းနှီးမြှုပ်နှံမှုတွေလုပ်နေတဲ့အခြေအနေကိုကြားရဖို့ရှိပါတယ်ဒီအကြောင်းနဲ့အတူမြန်မာနိုင်ငံကယာသိမ်းခံလေသမားတွေရဲ့ဘဝနဲ့ပတ်သက်ပြီးတော့
ဒီကိုမှန်ရဲ့နဲ့ပေါ့နော်ဒီအမှန်တရားပေါ်ပေါက်ပြီးတော့အဲကိုယ့်လေယာမြေကိုယ့်လက်ထဲပြန်ရောက်ဖို့ပေါ့နော်ညီမျိုးစုံနဲ့ကြိုးစားပြီးခက်ရခက်စစ်မှရခဲ့
လက်သမားရေးဆောင်ရွက်သူတွေနဲ့ဆွေးနွေးထားတဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်မှာအပြည့်အစုံကြားရပါမယ်ရှင်နောက်ပိုင်းမှာလည်းတခြားပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာပါဒီအစီအစဉ်တွေကိုလည်းမပေးခင်တော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥဆက်မိုးဝေနဲ့ဒေါက်ခင်မျိုးသက်ကကြေညာပေးပါမယ်ရှင်
နိုင်ဂျီးရီးယားနိုင်ငံဘက်ကနေဆက်ဖြတ်ကျော်ပြီးတော့ပြုလုပ်ခဲ့တဲ့တိုက်ခိုက်မှုအတွင်းဘိုကိုဟာရမ်စစ်သွေးကြွတွေကလူပေါင်း60ထက်မနည်းကိုဖမ်းဆီးခေါ်ဆောင်သွားတဲ့အကြောင်းကင်မရွန်နိုင်ငံတာဝန်ရှိသူတွေကပြောဆိုပါရယ်တနင်္ဂနွေနေ့မှာပြုလုပ်ခဲ့တဲ့အဲဒီစီးနင်းတိုက်ခိုက်မှုအတွင်းလူ3ဦးသတ်ဖြတ်ခံခဲ့ရတာလူနေအိမ်ပေါင်းအလုံး80ကိုဖျက်ဆီးသွားတယ်လို့ကင်မရွန်အစိုးရရဲ့ပြောခွင့်ရသူအစ္စာတီရိုမားကပြောဆိုပါရယ်တိုက်ခိုက်မှုကကင်မရွန်နိုင်ငံရဲ့မြောက်ဖက်အကြမ်းဆုံးဒေသတွင်းမှာရှိတဲ့ကြေးရွာတွေကိုဥတီပြီးတော့ပြုလုပ်ခဲ့တာဖြစ်တယ်လို့လည်းသူကပြောပါရယ်ပြန်ပြီးဆွဲခေါ်ဆောင်သွားခံရသူအများစုဟာအသက်10နှစ်နဲ့15နှစ်ကြားငယ်ရွယ်တဲ့ကလေးတွေဖြစ်တယ်လို့စစ်ဖက်ဆိုင်ရာထိတ်တန့်အရာရှိတအုပ်ကိုကိုးကားပြီးတော့ရိုက်တာသတင်းဌာနကသတင်းထုတ်ပြန်ပါတယ်။နိုင်ဂျီးရီးယားနဲ့ကင်မရွန်နေဆက်မှာရှိတဲ့နေရာတွေကိုမကြာခင်ကတိမ့်ပိုက်ခဲ့တဲ့ဘိုကိုဟာရမ်စစ်သွေးကြွတွေကိုတိုက်ထုတ်ဖို့အတွက်ချတ်ကထောင်နဲ့ချီတဲ့တပ်ဖွဲ့တွေကင်မရွန်နိုင်ငံကိုပို့ပေးလိုက်ပြီးတော့နောက်တနေ့မှာပဲအခုလိုတိုက်ခိုက်မှုသတင်းထွက်ပေါ်လာတာဖြစ်ပါတယ်။စစ်သားတွေကိုနိုင်ဂျီးရီးယားနေဆက်စစ်မဲ့ဖြစ်ပေါ်နေတဲ့အရာမှာချထားမှာဖြစ်တယ်လို့ကင်မရွန်စစ်ဖက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။ဂိုလန်ကုန်းမြင့်ဒေသကဆီးရီးယားပိုင်နယ်ထဲမှာအစ္စရေးဘက်ကလေကြောင်းတိုက်ခိုက်မှုတစ်ခုအတွင်းဟက်စ်ဘိုလာအဖွဲ့ကတပ်မှုတစ်ဦးအပါအဝင်တိုက်ခိုက်ရေးသမား5ဦးသေဆုံးခဲ့ရတယ်လို့လက်နွန်ရှီယားဟက်စ်ဘိုလာအဖွဲ့ကပြောကြားလိုက်ပါတယ်။ဒီပြောကြားချက်အတွက်အစ္စရေးစစ်တပ်ဘက်ကမှတ်ချက်တစုံတရာပေးဖို့ညှင်းဆိုပါတယ်။ဒါပေမဲ့အရှိလေပိုင်းကလာတဲ့သတင်းတွေမှာတော့ကွီနီထရာမှာတနင်္လာနေ့ကအစ္စရေးလေယာဉ်တစ်စင်းဒုံးကျည်နှစ်စင်းနဲ့ပစ်ခတ်ခဲ့တယ်လို့ဆိုပါရယ်။အဲ့ဒီနေရာဟာဂွန်လန်ကုန်းမြင့်ဒေသကဆီးရီးယားပိုင်နယ်အချမ်းနဲ့အစ္စရေးတွေတိုက်ပိုက်ထားတဲ့အပိုင်းကိုခွဲထားတဲ့ line မှာရှိနေတာပါ။အစ္စရေးရဲ့ Ynet သတင်း website စာမျက်နှာမှာတော့အစ္စရေးကိုတိုက်ခိုက်လို့တဲ့အချမ်းဖက်သမားတွေကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်ဖက်သတင်းတွေကိုကိုးကားပြီးဖော်ပြထားပါတယ်။လေဘနွန်ဘက်ကတော့အစ္စရေးရဲ့တိုက်ခိုက်မှုဟာဟက်စ်ဘိုလာရဲ့မော်တော်ယာဉ်နှစ်စီးကိုထိမှန်ခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်မှုတွင်သေဆုံးခဲ့သူဟာဟက်စ်ဘိုလာတပ်မှုမိုဟာမက်အစ္စာဖြစ်ပြီးသူဟာဆီးရီးယားနဲ့အီရတ်ကစစ်ဆင်ရေးတွေကိုကင်တွယ်သူလို့သတင်းတွေမှာဖော်ပြပါတယ်။နောက်သေဆုံးသူတူကတော့2008ခုနှစ်တုန်းကဆီးရီးယားမှာကားဘုံးပေါက်ကွဲပြီးသေဆုံးခဲ့တဲ့ဟက်စ်ဘိုလာစစ်ဖက်အကြီးအကဲအီမက်မူနီရဲ့တားဖြစ်သူဂျီဟတ်မူနီရဖြစ်ပြီးဒီပေါက်ကွဲမှုဟာအစ္စရေးရဲ့လက်ချက်အပြစ်တင်ခဲ့ပါတယ်
။အီရတ်နိုင်ငံမှာ9လလောက်ကြာအောင်ဖမ်းဆီးခံထားရတဲ့ယာဇဒီတွေကို IS စစ်သွေးကြွတွေကပြန်လွတ်ပေးခဲ့ပါတယ်။စနေနေ့ကပြန်လွတ်လာသူအလုံးနီးပါးဟာအသက်အရွယ်ကြီးရင်နေကြသူတွေမကျန်းမာသူတွေနဲ့ကလေးငယ်တချို့ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဖမ်းဆီးသွားတဲ့ယာဇဒီတွေကိုမူဆိုးမျိုးကခေါ်ဆောင်သွားတာဖြစ်ပြီးတော့မူဆိုးမှာပဲပြန်လွတ်လိုက်တာဖြစ်တယ်လို့ပြန်လွတ်လာကြသူတွေကပြောပါတယ်။ပြီးခဲ့တဲ့ဩဂုတ်လတုန်းက Islamic State စစ်သွေးကြွတွေရဲ့တိုက်ခိုက်မှုကြောင့်ထောင်နဲ့ချီတဲ့ယာဇရီတွေဟာစင်ကြာတောင်ပေါ်မှာထွက်ပြေးပုန်းခိုနေကြရပါတယ်ခင်ဗျာ
Russia Tamara Vladimir Putin ga Sayeda Pepo de Ninjain Assisen go Ukraine Tamara Petro Poroshenko ga nyin bae ke de lo Russia ga la de tanin rwe ma phaw pya cha ba de Assisen ne ma Ukraine sit tat phak ga yo khwae twae yee tamara rwe phak ga ba tru ye let ne ji rwe go September la rong ga chat ma khe de apit khat yesei line rwe ga ni phe sha pepo twae taung so tha de lo Russia tanin ma phaw pya ba de Russia Tamara Putin ye pyo khwin ya ga ro Mr. Poroshenko ha Assisen go nyin bae yone ma ka be chi san တွင်နဲ့ပါပြန်လဲပြစ်ခတ်နေတယ်လို့ဆိုပါတယ်ဒီပြောကြားချက်တွင်နဲ့ပတ်သက်ပြီး Kiev မြို့မှာခြိတက်ဆူဝေးလာတဲ့လူအုပ်ကြီးကိုတနင်္လာနေ့ကမင်းငွန်းပြောကြားခဲ့တဲ့ Ukraine သမ္မတကတော့တစုံတရာမှတ်ချက်မပေးပါဘူးဒီခြိတက်ဆူဝေးပွဲဟာပြီးခဲ့တဲ့သတင်းပတ်တုန်းကတောင်ပိုင်းဒွန်စနက်နဲ့38မိုင်လောက်အကွာက Volnovakha မြို့ကလေးနီးမှာဒုံးကျည်ထိမှန်ခဲ့တဲ့ bus car တစ်စင်းတည်းကတေဆုံးခဲ့ရတဲ့ခီးတဲ့73ခုအတွက်အောက်မေ့ဆူတောင်းပွဲလုပ်ခဲ့တာဖြစ်ပါတယ်မစ္စတာပိုရိုရှန်ကိုကတော့သူ့ရဲ့အစိုးရအဖွဲ့ဟာ Ukraine ပိုင်မြေကိုတလက်မှမှဆွန့်လွတ်မှာမဟုတ်ဘူးလို့ပြောကြားခဲ့တယ်လို့ Ukraine စစ်တပ်ကလည်းဒုံးစနက်၄စိတ်နာက Russia လိုလာတဲ့ခွဲထွက်ရေးတပုံတွေအများစုကိုရှင်းလင်းနိုင်ပြီလို့တနင်္ဂနွေနေ့မှာပဲကြေညာလိုက်ပါတယ်
UAE ဘီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအမေရိကန်တံမြန်မာပိုင်းစီစဉ်ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဆက်လက်ပြီးတော့ကြေညာနေပါဗျ။ဥရောပတိုက်မှာအကြမ်းဖက်တိုက်ခတ်မှုပြုလုပ်ဖို့ဖြစ်စဉ်တစ်ခုကိုနှိမ်နင်းခဲ့ရမှာအဓိကကြိုးကန်ဆောင်ရွက်သူလွတ်မြောက်နေတဲ့အကြောင်းဘယ်လ်ဂျီယံတရားရေးဝန်ကြီးကထုတ်ဖော်ပြောကြားလိုက်ပြီးတဲ့နောက်ပိုင်းဥရောပမှာစိုးရိမ်မှုတွေဖြစ်နေသလိုတက်လှန်ထားပါဗျ။ဒီတော့တွင်ပြည်သစ်နိုင်ငံချာလီအက်ဒိုမဂဇင်းတိုက်ကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အကြမ်းဖက်တိုက်ခတ်သူညီကိုနှစ်ယောက်ကိုပြည်သစ်နိုင်ငံရဲ့တုတ်တံမှာအမှတ်အသားမဖော်ပြတဲ့နေရာမှာမြှုပ်နှံတကြိုလိုက်တယ်လို့ဆိုပါတယ်။ရှာရစ်ကောချီရဲ့အလောင်းကိုပဲရစ်မြို့ရဲ့အစွန်တနေရာမှာရှိတဲ့တုတ်တန်တစ်ခုမှာစနေနေ့ညတကောင်ရံအချိန်မှာပဲမိသားစုမပါပဲမြုပ်နှံတကြိုလိုက်တယ်လို့ပြင်းတဲ့အာနာဘိုင်ကြီးကပြောပါတယ်မြုပ်နှံတဲ့နေရာကိုအမှတ်သားမပြုတ်လို့တဲ့အတွက်အစ္စလမ်နေအနေနဲ့လာရောက်ပြီးတော့ဆူတောင်းမှုပြုတ်လို့တာမျိုးလှုပ်ဆောင်နိုင်မှာမဟုတ်ဘူးလို့ဆိုပါတယ်သူ့ရဲ့အကူဖြစ်တဲ့ Said ကိုတော့ဒီအဲ့ဒီမတိုင်ခင်တရက်ကပြင်းတဲ့နိုင်ငံရဲ့အရှိမြောက်ပိုင်း Riems မှာရှိတဲ့လျှို့ဝှက်တင်းကျန်းတစ်ခုမှာတကြိုခဲ့တယ်လို့ဆိုပါတယ်ဒီတော်တွင်ပြင်သစ်အာနာဘိုင်တွေကမာလီနိုင်ငံကလာတဲ့အသက်24နှစ်အရွယ်မွတ်စလင်ဘာသာဝင်လက်စီနာဘတ်လီဆိုသူကိုနိုင်ငံသားအဖြစ်စောစောစီစီအတိမတ်ပြုတ်ပေးဖို့ရှိတယ်လို့ပြောပါတယ်သူဟာ Charlie Hebdo Magazine တက်ကိုတက်ခဲ့ပြီးတဲ့နောက်ကိုရှာကုံစုံဆိုင်ကိုအကြမ်းဖက်သိမ်းပိုက်ခံရစဉ်မှာဈေးဝယ်သူတချို့ကိုအောက်ထပ်ကအေးကန်းထဲမှာဖွက်ထားပေးခဲ့ပြီးဆိုင်ကိုတက်ခတ်မှုခံရတဲ့အကြောင်းသူထွက်မပြေးခင်ရဲကိုအကြောင်းကြားခဲ့သူဖြစ်ပါတယ်ပြင်သစ်သမ္မတဖန်ဆွာအော်လန်ကသူ့ကိုဖုန်းနဲ့ဆက်သွယ်ပြီးတော့သူရဲ့နိုင်ငံသားအဖြစ်အတိအမှတ်ပြုတ်ပေးဖို့ကိုဂရိပြုတ်ခဲ့တယ်လို့လဆနာပတ်လီက VOA ကိုပြောပါတယ်သူ့ကိုအလုံးအဝိုင်းပြီးတော့သူရဲကောင်းအဖြစ်ချီးကျူးနေကြပါတယ်သူကတော့ဒါကိုယုံကြည်မှုနဲ့မဆိုင်ပါဘူးဈေးဝယ်လာကြတဲ့သူတွေဟာအပြစ်ရှိသူတွေမဟုတ်တဲ့အတွက်မတည်တိုက်ဘူးဒါကြောင့်သူကူညီခဲ့တာလို့ပြောပါတယ်လဆနာပတ်လီဟာပြည်သစ်နိုင်ငံမှာ၈နှစ်နေထိုင်ခဲ့ပြီးတဲ့နောက်2014ခုနှစ်မှာနိုင်ငံသားအဖြစ်ရှောက်ထားခဲ့သူဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ
လီဗျာနိုင်ငံမှာကုလသမဂ္ဂကဂျန်ဝင်ဆောင်ရွက်ပေးမယ်ပြစ်ခတ်ရစဲရေးကိုသဘောတူကြောင်းလက်နက်ကိုင်အဖွဲ့တွေကလက်မှတ်ရေးထိုးလိုက်ပြီးနှစ်ရက်အကြာမှာပဲလီဗျာကနိုင်ငံတကာအသိအမှတ်ပြုအစိုးရအဖွဲ့ကအပြစ်ခတ်ရစဲဖို့အတွက်သဘောတူညီလိုက်ပါတယ်နိုင်ငံတွင်အကွဲအကွဲပြားပြားဖြစ်စေတဲ့ပြဿနာတွေပတ်လည်ဝိုင်းနေတဲ့အဖွဲ့တွေဟာအခုမကြာခင်ရက်တွေအတွင်းဂျနီဗာမှာကျင်းပမယ့်ဆွေးနွေးပွဲအတွက်ပြင်ဆင်နေကြပါပြီကုလသမဂ္ဂဂျန်ဝင်ဖြန့်ပြေးတာဝန်ခံဘာနာဒီယိုလီယွန်ကအခုတိုက်ခိုက်နေတဲ့အဖွဲ့တွေကြားတရရဲ့ဆွေးနွေးမှုတွေလုပ်နိုင်ဖို့အတွက်ပြီးခဲ့တဲ့သတင်းပတ်တုန်းကပဲလီဗျားမှာညှိညွတ်သောအစုအတက်ထူထောင်နိုင်ဖို့နဲ့အနာဂတ်ညှိနှိုင်းဆွေးနွေးမှုတွေအတွက်မူပေါင်းတွေကိုချမှတ်ပေးခဲ့တာပ
ါအမေရိကန်ပညာရှင်တွေနဲ့အစိုးရအရာရှိဟောင်းတချို့ဟာမြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ရေးဆွေးနွေးညှိနှိုင်းရေးမှုဖြစ်သူနဲ့တနင်္ဂနွေနေ့ကစင်ကာပူနိုင်ငံမှာတွေ့ဆုံပြီးတော့နှစ်နဲ့ချီပြီးကြားခဲ့ပြီးဖြစ်တဲ့မြောက်ကိုရီးယားနိုင်ငံနျူကလ িয়ার တည်ဆောက်မှုအခြေအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြပါတယ်ဒီတွေ့ဆုံမှုမှာမြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ဒုံးမြန်အစီအစဉ်ကိုဆွေးနွေးခဲ့တဲ့အကြောင်းအမေရိကန်ခြေဆိုင်စီရနာဝန်ဆောင်အဖွဲ့ဖြစ်တဲ့လူမှုသိပ္ပံသုတေသနကောင်စီရဲ့အာရှတိုက်အရှိမြောက်ဒေသလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးညွှန်ကြားရေးမှူးလီယွန်စီကာကသတင်းတောက်တွေကိုပြောပါရယ်။နှစ်ဖက်စလုံးကကိုယ့်ဘက်ကသဘောထားတွေကိုအပြန်အလှန်ပြောပြကြတယ်လို့သူကပြောပါရယ်။ မြောက်ကိုရီးယားဖွဲ့ကို6ပါတီနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးပွဲခေါင်းဆောင်လုပ်ပြီးတော့တက်ရောက်သူရီယောင်ဟိုကဥဆောင်ပါတယ်။အမေရိကန်ပြည်တော်စုနဲ့မြောက်ကိုရီးယားနိုင်ငံတို့ကြားမှာတရားဝင်တန်တမာရေးဆက်ဆံမှုမရှိပါဘူး။ဒါပေမဲ့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ပြဿနာကိုအဖြေရှာဖို့အတွက်အမေရိကန်အရာရှိဟောင်းတွေဟာမြောက်ကိုရီးယားတန်တမာတွေနဲ့တွဲဆုံဆွေးနွေးပြောဆိုလေ့ရှိပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার ဘုံးတည်ဆောင်နိုင်တဲ့ဒုံးပျံဟာအမေရိကန်နိုင်ငံအထက်ကိုပြစ်ခတ်နိုင်တဲ့အနေအထားမှာရှိနေပြီလို့ဆိုပါတယ်။ကာလကြာရှည်ရပ်ဆိုင်းထားတဲ့ဆွေးနွေးပွဲကိုပြန်လုပ်လို့တဲ့အကြောင်းမြောက်ကိုရီးယားဘက်ကပြသခဲ့တယ်လို့လည်းပြောပါတယ်ခင်ဗျာ
။ American 2သမ္မတဂျိုးဘိုင်ဒန်ရဲ့ဒယ်လာဝဲပြည်နယ်မှာရှိတဲ့နေအိမ်သားမှာမော်တော်ကားတစ်စင်းကစနေနေ့ညကဖြတ်သွင်းတက်နှက်နဲ့အချက်တော်များများပြစ်ခတ်ခဲ့တယ်လို့ American ထောက်လှမ်းရေးကပြောပါတယ်။ဒုသမ္မတနေဝင်းအပြင်ဘက်ကလူသွားလမ်းပေါ်ကနေပြစ်ခတ်ခဲ့တာဖြစ်ပါတယ်။ဒေသဆန်တော်ချိန်ည8:25မိနစ်မှာပြစ်ခတ်ခဲ့တာဖြစ်ပြီးမော်တော်ကားအရှင်မြင့်မြင့်နဲ့မောင်းနှင်သွားတာလို့ရဲရရှိတွေကပြောပါတယ
်သတင်းတွေကိုဥဆက်မိုးဝေနဲ့ဒေါက်ခင်မျိုးတက်ကကြင်ညာပေးခဲ့တာဖြစ်ပါတယ်ရှင်အခုပတ်စင်ကဏ္ဍတွေကိုမထုတ်လွှင့်ပေးခင်မှာသတင်းဆောင်မတွေကိုအလှည့်ပေးပါရစေတရုတ်နိုင်ငံကနေကုန်စည်တွေတင်ဆောင်လာတဲ့ယထာကြီးဟာစပိန်နိုင်ငံမက်ဒရစ်မြို့တော်ကိုပြီးခဲ့တဲ့လကဆက်ရောက်ခဲ့ပြီးတော့ကမ္ဘာမှာအရှိဆုံးယထာလန်းကိုစတင်ဖွင့်လှစ်လိုက်ပါတယ်။21ရာစုရဲ့ပိုလန်မကြီးလို့အမည်ပေးထားတဲ့ယထာလန်းကြီးဟာအရှေ့အာရှနဲ့ဥရောပကြားကုန်သွယ်ရေးလမ်းဟောင်းတစ်လျှောက်ကအခြေခံအဆောက်အုံတွေတိုးတက်ဖို့ရည်ရွယ်ပြီးတော့တရုတ်နိုင်ငံကယင်းနှိမ့်ညံဆောင်ရွက်မှုတွေထဲမှာနောက်ဆုံးတွေ့ခဲ့ရတာလည်းဖြစ်ပါတယ်။ဒီအကြောင်းကိုလန်ဒန်ကနေ VOA သတင်းတောင် Henry Richway ကသတင်းပေးပို့ထားပါတယ်ရှင်။ကမ္ဘာအကြီးဆုံးဈေးကွက်လို့လူတွေသိထားကြတဲ့တရုတ်ပြည်ရဲ့ရီဝူစိတ်ကမ်းမြို့ကနေပြီးခဲ့တဲ့နိုဝင်ဘာလကပဲဒီဇယ်ယထာကြီးဟာတဖြည်းဖြည်းချင်းထွက်ခွာသွားခဲ့တာပါ။မိုင်ပေါင်း 8,000 ကျော်ခီးကိုသတင်း3ပတ်လောက်ကြာသွားခဲ့ပြီးမှတော့ခရစ်စမတ်အမီကုန်တက်တာပေါင်း 40 ဟာစပိန်နိုင်ငံမက်ဒရစ်မြို့တော်ကိုအချိန်မီရောက်ရှိသွားခဲ့ပါတယ်။ဒါဆိုရင်တင်မောနဲ့သွားရင်ကြာမဲ့အချိန်ထက်တဝက်ပဲရှိတာဖြစ်ပါတယ်။21ရာစုကိုတရုတ်ကလွှမ်းမိုးလေမလားဆိုတဲ့စောက်ကိုရေးသားသူဂျိုနာသန်ဖန်ဘီကတော့ကုန်သွယ်ရေးတိုးမြင့်ဖို့အတွက်အခြေခံလိုအပ်ချက်တွေကိုတရုတ်ကတိုးတက်စေချင်တယ်လို့ဆိုခဲ့ပါတယ်
။ These things are developing and they're going to go on developing I think. There's a rail link now.
ဒါရီအလုံးကတိုးတက်နေပါတယ်။စပီးတိုးတက်အောင်လည်းလုပ်နိုင်မယ်လို့ကျွန်တော်ထင်ပါတယ်။တရုတ်နိုင်ငံအနောက်တောင်ပိုင်းချောင်ချင်းမြို့ကနေရုရှားနိုင်ငံထိဖောက်လုထားတဲ့ယထာလန်းကြီးဟာဆိုရင်လေအခုဆိုရင်ဂျာမနီနိုင်ငံဒွိစ်ဘတ်မြို့အထိကိုလမ်းပေါက်နေပါပြီ။
ဂျာမနီနဲ့တရုတ်ကိုဆက်သွယ်ထားတဲ့ကုန်တင်ယထာလန်းကြောင်းဟာဆိုရင်လေအခုတပတ်ကို5ကြိမ်အထိပြေးဆွဲနေပြီးတော့ BMW ကားအစိတ်ပိုင်းတွေကအစား HP ကွန်ပျူတာအစုံပစ္စည်းပေါင်းစုံကိုတင်ပို့နေတာဖြစ်ပါတယ်။ဒါတွေအားလုံးကိုတော့ဂျာမနီကဦးဆောင်နေတယ်လို့ဖန်ပီးကဆိုပါတယ်။
All the other EU countries have been kind of overawed or impressed by Germany's success.
ဒီနိုင်ငံစီကုန်တင်ပို့မှုနဲ့နိုင်ငံဖက်ဆက်လုပ်ငန်းကြီးတွေလုပ်နိုင်တဲ့အထိဂျာမနီနိုင်ငံကအောင်မြင်နေတာတွေကိုတော့တခြား EU အဖွဲ့ဝင်နိုင်ငံတွေအားလုံးကစိုးရိမ်ကြသလိုအထင်လဲကြီးကြပါတယ်။စီမံကုမ္ပဏီ၊ကားနဲ့ဓာတုဗေဒလုပ်ငန်းတွေလိုကုမ္ပဏီတွေလည်းပါပါတယ
်။တရုတ်နိုင်ငံကတော့ဥရောပနဲ့ကုန်သွယ်ရေးမှာအခြေခံလိုအပ်ချက်တွေအတွက်အကြီးအကျယ်ကိုရင်းနှီးမြှုပ်နှံထားတာပါ။တရုတ်ဝန်ကြီးချုပ်လီကေချင်းကလည်းပြီးခဲ့တဲ့လတုန်းကတရုတ်ကနေဒေါ်လာ168တန်အကုန်ကျခံတိဆောက်ခဲ့တဲ့ဆာဗီးယားနိုင်ငံကဒနူဘီမြေကူတရာဖွင့်ပွဲအခမ်းအနားကိုတက်ရောက်ခဲ့ပါတယ်။တရုတ်နိုင်ငံရဲ့ယင်းနှိမ့်ညံ့မှုတွေကိုတော့ဆာဗီးယားဝန်ကြီးချုပ်အလက်ဇန်ဒါဗူချစ်ကချီးကျူးစကားပြောကြားခဲ့ပါတယ်
။ Ko prvi poduhvat kineski graditelji u Evropi i trajni spomenik srpsko-kineskog prijateljstva.
တရုတ်ဆောက်လုပ်ရေးသမားတွေရဲ့ဥရောပမှာပထမဆုံးအောင်မြင်မှုတစ်ခုဖြစ်တယ်လို့တရုတ်ဆာဗီးယားချစ်ကြည်ရေးမှာထာဝရမှတ်တမ်းတစ်ခုလည်းဖြစ်တဲ့အကြောင်းတရုတ်မိတ်ဆွေတွေနဲ့အလားတူစီမံကိန်းတွေကိုအောင်မြင်အောင်ဆက်လုပ်ဆောင်ရွက်သွားမှာဖြစ်တယ်လို့နောက်ထပ်တရားသစ်တွေအပြင်အနာဂတ်အတွက်လမ်းကြောင်းသစ်တွေလည်းပေါ်ထွန်းလာမှာဖြစ်တဲ့အကြောင်းဆာဗီးယားဝန်ကြီးချုပ်ကပြောကြားခဲ့တာပါဒီစီဇန်တွေထဲမှာဆာဗီးယားနိုင်ငံမြို့တော်ဘယ်ဂရိတ်နဲ့ဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့ကိုတွေ့တန်းထားတဲ့ဒေါ်လာတန်း 2,000 နီးပါးကုန်ကြခံတိဆောက်မဲ့အမြန်ယထာလန်းအစီအစဉ်လဲပါဝင်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကလည်းပြည်ပကအခြေခံအဆောက်အုံလိုအပ်ချက်တွေမှာယင်းနှိမ့်ညံ့မှုတွေဟာတရုတ်နိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးချဉ်းကပ်မှုပုံစံတည်းရဲ့ဒစိတ်တစ်ပိုင်းဖြစ်တဲ့အကြောင်းတင်းလာနေကပဲပြောဆိုခဲ့တာ
ပါ။今年年底我们已经对外缔结了70多对战略伙伴或者是合作伙伴的关系。
2014ခုနှစ်ကုန်ဆုံးတဲ့အချိန်မှာတော့တရုတ်နိုင်ငံအနေနဲ့ကမ္ဘာတဝန်းကအရေးကြီးတဲ့နိုင်ငံတွေနဲ့ဒေသတွေအပါအဝင်မဟာဗျူဟာကျတဲ့ပူးပေါင်းဆောင်ရွက်မှုဆက်ဆံရေးပေါင်း80ကျော်လောက်ကိုချမှတ်နိုင်ခဲ့တဲ့အကြောင်းနဲ့ဒါဟာဆိုရင်မဟာမိတ်တွေထက်မိတ်ဆွေတိစောက်တဲ့လမ်းကြောင်းတစ်ခုတရုတ်ကလှုပ်ဖို့ရည်ရွယ်တာဖြစ်တယ်လို့လည်းတရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုသွားခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံကပိုလန်မကြီးအိမ်မဲလို့အမည်ပေးထားတဲ့အကအဖွဲ့ကလည်းကုန်သွယ်ရေးလမ်းဟောင်းတွေကိုပြန်တည်ဆောက်မဲ့တရုတ်တို့ရဲ့စိတ်ကူးကိုပုံဖော်ပြီးတော့မကြသေးခင်လားတွေကတောင်အားရှတလွားမှာကပြဖျော်ဖြေသွားခဲ့တာပါတရုတ်အစိုးရကတော့အခြေခံအဆောက်အုံတွေတိုးမြင့်တည်ဆောက်ရေးအတွက်ဒေါ်လာတန်ပေါင်း4000အထိသုံးစွဲသွားဖို့ကိုတန်ဋိဌာန်ချထားတာဖြစ်ပါတယ်ဥရောပမှာစီးပွားရေးတိုးတက်မှုတွေတက်နေတာနဲ့အမျှတရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေကိုကြိုးစိုးနေတယ်လို့တရုတ်ဆိုရရဲ့လူခွင့်ရေးနဲ့ဒီမိုကရေစီရဲ့အားနည်းချက်တွေကိုစိုးရိမ်ပူပန်မှုတွေဟာလည်းလက်တလုံးမှာနောက်တန်းရောက်နေပြီလို့လည်းအကဲခတ်တွေကထောက်ပြနေကြတာဖြစ်ပါတယ်ရှင် VOA ကနေတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုအပတ်စဉ်ကဏ္ဍတွေကိုအလှည့်ပေးပါရစေအရင်ဆုံးနားဆင်ကြအောင်ပါကမြမဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ပါရှင်မြန်မာနိုင်ငံမှာအစိုးရနဲ့စစ်တပ်ကတင်ဆက်ထားတဲ့မြေယာတချို့ပြန်ရတာမျိုးရှိပေမဲ့လေယာလုတ်ခွင့်မပေးတော့တာမျိုးနဲ့ချင်းချောက်ခံဝန်ချက်တွေထိုးရတာမျိုးတွေရှိတယ်လို့မြန်မာနိုင်ငံတောင်သူလယ်သမားသမဂ္ဂတာဝန်ခံမတ်ဆုစုနွေကပြောဆိုလိုက်ပါတယ်။တင်ဆက်လေယာတွေပြန်ရရေးဆောင်ရွက်နေတဲ့မတ်ဆုစုနွေကိုကိုစုံဝင်းလိုင်ကရန်ကုန် VOA ရုံးမှတွေ့ဆုံမေးမြန်းထားတာကိုနားဆင်ကြပါမယ်ရှင်။
ဒီလာပြီးတော့တက်ဆွန်မင်းရောင်းကိုပြည့်တဲ့ကျေးဇူးတင်ပါတယ်ခင်ဗျ။ဟုတ်ကဲ့ကျွန်တော်တို့ကလည်းပြည့်ဝေး
ဌာနကိုကျေးဇူးတင်ပါတယ်။ဆိုတော့2010မှာကျွန်တော်တို့သိရတာတောင်ပြည်လယ်သမားဒီဥပဒေဆိုတာမျိုးပေါ်လာတယ်ပေါ့နော်လွတ်တော်ပြဋ္ဌာန်းပြီးတော့လွတ်ဆောင်လာတာရှိတယ်။အစိုးရဘက်ကလည်းဒီအောက်ကနေပြီးတော့ဒီမဆုစုနေလို့တက်ကြွလို့ရှားသူတွေရဲ့တောင်းဆိုချက်တွေအရာရောပေါ့နော်။တစ်ဖက်ကလည်းသမားတွေရဲ့တောင်းဆိုချက်တွေအရာရောဒီသူတို့ဘက်ကလည်းပြန်ပြီးတော့ဥပဒေတွေပြဋ္ဌာန်းပြီးကော်မတီတွေဖွဲ့ပြီးလှုပ်လာတာရှိတယ်။ဆိုအဲ့ဒီလိုကော်မတီတွေဖွဲ့လှုပ်လာတာကတော့တောင်တော်သမားတွေအတွက်အခုအကျိုးရှိတာကိုတွေ့ရသလားဘယ်လိုပုံစံဖြစ်လာလဲ
ကျွန်တော်ဒီလေယာဉ်မြေဥပဒေပေါ့နော်ဟို2010မတ်လ30ရက်နေ့ကသူတို့ထုတ်ပြန်တယ်ပေါ့31ရက်နေ့မှာအကျုံးဝင်တာနေစပြီးတော့ကျွန်တော်တို့ဒီအဲလေယာဉ်မြေဥပဒေနဲ့ပတ်သက်ပြီးတော့ပေါ့နော်လေယာဉ်မြေအငင်းပွားမှုပြဿနာတွေအများကြီးပေါ့နော်တိုင်းနဲ့ပြည်နယ်ဒီဒီမှာတက်လာတာဒါကျွန်တော်နိုင်ငံအတွက်အကြီးအမားဆုံးပြဿနာလို့ပဲကျွန်တော်တို့မြင်ပါတယ်အဲ့ဒီပါမှာပေါ့ကျမတို့ကတွေ့ရလဲဆိုတော့ဒီဥပဒေရဲ့နောက်ဆက်တွဲမှာပေါ့နော်ဒီလေယာဉ်မြေတွေကို1988ခုနှစ်ကတင်စီးတယ်ပေါ့နော်အဲ့ဒီတင်စီးခံရတဲ့လေယာဉ်မြေတွေကိုဒီဖွတ်တော်တွေကနေပြီးတော့မြေယာဒီမြေယာနဲ့ချားမြေများစုံစမ်းရေးကော်မရှင်ဆိုပြီးတော့ဖွဲ့စည်းတယ်ပေါ့ဒါဥတည်ထွက်ကဥက္ကဋ္ဌပေါ့အဲ့ဒီဖွဲ့စည်းတဲ့ကျေးရွာအဆင့်ထိပေါ့နော်မြေယာကော်မတီဖွဲ့စည်းတယ်ဒီလေယာဉ်မြေပြဿနာတွေကပေါ့နော်အခုလိုမျိုးဟိုရင်ဆိုင်နေရတာတွေကဘသူမှန်လဲဘသူမှားလဲဆိုပြီးသူတို့ကိုယ်တိုင်လည်းဒါမြင်တွေ့သွားပါလေကျမတို့နဲ့ပေါ့နော်ဒီတောင်တန်းသမားတွေကိုလည်းသူတို့ကျမတို့ရှေ့တင်ဂတိကဝတ်တွေပေးသွားခဲ့တာလည်းကျမတို့မြင်ရပါတယ
်
အဲဒါရမှန်ကန်နေပါလေကျွန်တော်တို့တောင်မှအခုလိုမြင်ရတွေ့ရတဲ့ရင်းနှောင်းတုံပါလေဆိုပြီးတော့ဒီအစီရင်ခံစားတွေကိုသူတို့ဟိုတိတိချာချာတင်ပြီးတော့ပေါ့နော်ဒီဆုံးဖြတ်ပေးပါမယ်ဆိုပြီးဂတိကဝတ်တွေပေးသွားတာလေဒါပေမဲ့ဆုံးဖြတ်တဲ့အခါကျတော့ကျမတို့ဒီအစီရင်ခံစားတွေကိုကြည့်လိုက်တဲ့အခါမှာပေါ့နော်ဒီတောင်လန်သမားတွေဘက်ကမှန်ကန်တဲ့ဘက်ကရက်ပြီးတော့သူတို့စုံစမ်းစစ်ဆေးခဲ့တယ်လို့ကျမတို့ရှေ့မှာဂတိကဝတ်တွေပေးခဲ့တယ်လို့ပေါ့နော်ဒီအစီရင်ခံစာမှာရေးတင်ထားတာကျမတို့မတွေ့ရပါဘူးဒီလုပ်ငန်းရှင်ကုမ္ပဏီဘက်ကလည်းလိုက်ပြီးတော့အဲလိုက်ပြီးတော့ဗတ်လိုက်တဲ့အနေနဲ့ရေးတင်ထားတာကျမတို့တွေ့ရပါတယ်ဒါကြောင့်မို့ပေါ့နော်ဒီတင်းစည်းခံတောင်လန်သမားတွေကဒီမြေယာဥပဒေနဲ့ပေါ့နော်ဒီမြေယာဖြစ်ရှင်းကော်မရှင်ရဲ့စုံဖြတ်ချက်မှာနှစ်နာမှုတွေအများကြီးရင်ဆိုင်ရတာကိုတွေ့ရပါတယ
်ဟုတ်ကဲ့ဒီ2012ခုနှစ်လေယာဉ်မြေဥပဒေပြဋ္ဌာန်းပြီးတဲ့နောက်မှာတဘောကတင်ခံထားရတဲ့မြေတွေလက်သမားတွေရှိရတင်ထားတဲ့မြေတွေသူတို့လက်သမားတွေရှော့ရှော့ရှူရှူနဲ့ပြန်ရသွားတဲ့တာရကမျိုးရှိဘူးသလားကျုပ်မဆုနေကြားဘူးသလားဥပမာသူဥပဒေတော့ပြဋ္ဌာန်းလိုက်ပြီးကဲမတရားတင်ထားတဲ့မြေတွေစောစောလို့ဟိုလွတ်တော်ကော်မရှင်ကလည်းလေယာဉ်မြေစုံစမ်းကော်မရှင်ကလည်းလာပြီးစုံစမ်းတယ်ဟိုမှားနေတယ်ဆိုတာလည်းမတရားတင်ခံထားဆိုတာလည်းသိတယ်ကဲအဲ့တော့ဒီလက်မျိုးတွေလက်သမားကမူလပိုင်ခြင်းဖြစ်တဲ့အတွက်သူ့ကိုပဲပြန်ပေးလိုက်ပါဆိုပြီးအဲ့လိုမျိုးရှော့ရှော့ရှူရှူပြန်ပေးလိုက်ရတဲ့ဥပမာတွေရောရှိဘူးသလား
ကျမတို့တွေ့ဘူးတာပေါ့เนาะကျမတို့တိုင်းနေပြည်နယ်သွားနေတာပါအဲ့တော့ဒါ2020လေးရာမြေဥပဒေအရဒါကတော့ဒီဟိုမှန်ကန်နေတယ်ရော့ခင်ဗျားတို့ပေါ့ဒါကတော့ချက်ချင်းပေါ့เนาะဒါဆုံးဖြတ်ပြီးလိုက်တယ်ဒါနေ့နာလည်းလူယူသွားဆိုတာမျိုးမရှိခဲ့ပါဘူးဒီကိုမှန်ရဲ့နဲ့ပေါ့เนาะဒီအမှန်တရားပေါ်ပေါက်ပြီးတော့ကိုယ့်လေယာမြေကိုယ့်လက်ထက်ပြန်ရောက်ဖို့ပေါ့เนาะညီမျိုးစုံနဲ့စူးစမ တင်းထားတယ်ပေါ့နော်စီမံကိန်းအောင်မြင်တဲ့ဥစ္စာတွေဆိုရင်စီမံကိန်းအောင်မြင်တဲ့လေယာဉ်မြေတွေဆိုရင်ဒါကဒီတိုင်းဒေသကြီးပေါ့နော်တိုင်းဒေသကြီးဆိုရင်အစိုးရအဖွဲ့နဲ့ဒီတိုင်းဒေသကြီးမြေယာကော်မတီအဖွဲ့ရနေပြီးတော့ဖိအားပေးပြီးတော့ပေးခိုင်းတာအဲအစိုးရနဲ့ပတ်သက်ရပတ်သက်ကြောင်းဖြစ်တယ်ပေါ့နော်အဲဒီလုပ်ငန်းရှင်အကြီးစားတွေဖြစ်တယ်သူခုခေါ်နေရပါခရိုနီပေါ့နော်အဲ့လိုခရိုနီတွေကနေပြီးတော့တင်းစီထားတဲ့လေယာဉ်မြေတွေဆိုရင်လေသမားကြီးကတောင်းဆိုတာလို့လေသမားကြီးဆောင်ရွက်တဲ့လူတွေကသွားပြီးတော့ကုညီဆောင်ရွက်ပေးတာလို့ဆိုရင်လေသမားကြီးဆောင်ရွက်တဲ့လူတွေကိုပုံမှန်ဆက်ရှင်နဲ့တရားစွဲတယ်လေသမားတွေဆိုရင်နှီးမျိုးစုံနဲ့ချိန်ချောက်ပြီးထောင်ချတာမျိုးတွေရှိတယ်အဲ့တော့တက်မတော်ကတိန်းတာတွေပေါ့တက်မတော်တိန်းတာတွေဆိုရင်ကျမတို့ဟိုนี้မျိုးစုံเนี่ยจมารู้ก็เปลี่ยนย่าได้ရှိတယ်မရသေးတာရှိတယ်အဲ့လိုရတဲ့လူတွေကလည်းပေးတဲ့အခါကျရင်ဘယ်လိုပေးတယ်လဲဆိုတော့ဟိုเนี่ยလုတ်ပိုင်ခွင့်ပေးတာမဟုတ်ဘူးဟိုလုတ်ပိုင်ခွင့်ဆိုတာပုံစံပေါ့เนาะပုံစံတင်းနဲ့ရှောက်ပြီးတော့ပုံစံခွင့်နဲ့ฉပေးတာလုတ်ပိုင်ခွင့်ပေါ့အဲ့လိုလုတ်ပိုင်ခွင့်မရဘူးသူကတမ်းမတော်တိန်းဆိုပြီးတော့ပြန်ဒီဘိုးချုပ်ကြီးမင်းအောင်နိုင်ရနေပြီးတော့ကာကွယ်ရေးအစည်းချုပ်မင်းအောင်နိုင်ရနေပြီးတော့တက်သိန်းညီမြေတွေပြန်ပေးထားပါတယ်လို့ပြောတယ်ဒါမှမဟုတ်အဲ့လိုမျိုးပြောတဲ့အခါမှာဒီပေးတဲ့ဒီပေါ့နော်ဒီလေယာမြေတွေကလုတ်ပိုင်ခွင့်မပေးဘူးပေါ့ပုံစံတက်လျှောက်ပြီးတော့ပုံစံခွင့်နဲ့ချပေးတာမဟုတ်ဘူးသူကပေးတဲ့အခါမှာဒီအမျိုးနယ်အုပ်ချုပ်ရေးမှုတွေရဲ့ရုံးမှာမြေယာကော်မတီတွေအကုန်လုံးထိုင်ပြီးတော့ခမည်းတော်အေးအေးဆေးဆေးနေကြကိုတိုင်ဒီတိုင်မလုံနဲ့အေးအေးဆေးဆေးနေဘာပြဿနာမှမကြားချင်ဘူးဒီလေယာဉ်မြေတွေခင်ဗျားတို့လောက်ကင်စားတော့ခင်ဗျားတို့အေးအေးဆေးဆေးမနေအချိန်မရေးပြန်သိမ်းလို့ရပါတယ်ဆိုတော့ဂတိကဝတ်တွေနဲ့လက်မှတ်ထိုးပြီးပေးတာမျိုးတွေကျွန်မတို့တွေ့ရပါတယ
်စုံစမ်းရေးကော်မရှင်ကရောသူရဲ့လှုပ်ဆောင်ချက်တွေဟာသူတို့စုံစမ်းပြီးလို့ရှိရင်ဒီဥပဒေနဲ့ဒီ2011ကပြဋ္ဌာန်းခဲ့တဲ့ဥပဒေနဲ့သူတို့ရဲ့ဒီလှုပ်ဆောင်ချက်တွေနဲ့ဘယ်လိုချိန်ဆပြီးသူတို့လုပ်တယ်လဲသူတို့စုံစမ်းလို့ရတာတွေသူကဘယ်ကိုတင်ပြတာလဲအစိုးရကိုတင်ပြတာလားလွတ်တော်ကိုတင်ပြတာလားဘသူကဆုံးဖြတ်တယ်လေဒါမှမဟုတ်လေတိုင်းဒေသကြီးအစိုးရနေပြီးတော့သက်ဆိုင်ရာမြို့နယ်ကြေးရွာအုပ်စုတွေကိုပြန်ပြီးတော့ညွှန်ကြားချက်ပြန်ပေးတာလားသူဒီဆောင်ရဲကော်မရှင်ဒီလေယာဉ်မြေဆောင်ရဲကော်မရှင်ကရလာတဲ့အဖြေတွေပေါ့နော
်ဟုတ်ကဲ့ဘယ်လိုလုပ်ကြလဲကျွန်မတို့သိထားတာတော့ကျွန်မတို့ပေါ့နော်သူတို့နဲ့အဒီအစည်းအဝေးတွေမှာကျွန်မတို့မေးခဲ့တယ်မေးခွန်းတွေရှိပါတယ်အဲ့တော့သူတို့ကျွန်မတို့ဖြေတာကတော့သူတို့ကပေါ့နော်နေရာနဲ့အခြားမြေများတိတ်ဆိတ်ခံရမှုနေရာမြေနဲ့အခြားမြေများစုံစမ်းရေးကော်မရှင်ပေါ့ကျွန်တော်တို့ကတော့စုံစမ်းစစ်ဆေးပြီးတော့ပေါ့နော်ဒါကဘယ်သူမှန်းလဲဘယ်သူမှားပါလဲဆိုတော့ကျွန်တော်တို့ကနေပြီးတော့ပေါ့နော်သက်ဆိုင်ရာပေါ့ဒါဟိုအစိုးရအဖွဲ့အစည်းဖြစ်တယ်ပေါ့နော်လွှတ်တော်တွေကိုကျွန်တော်တို့ကတင်ပြီးတော့ပေါ့နော်ဒါကိုတင်ပေးရုံပါပေါ့ဆုံးဖြတ်မှာကလက်ရှိပေါ့နော်အစိုးရအဖွဲ့အစည်းကဆုံးဖြတ်မှာဖြစ်ပါတယ်ပေါ့ကျွန်တော်တို့ကဆုံးဖြတ်လို့မရပါဘူးလို့ကျမတို့သူတို့ပြောထားရှိ
ဟုတ်ကဲ့ဆိုတော့နောက်ပိုင်းအခုနောက်ပိုင်းမှာလည်းသူတို့နည်းနည်းလေးလက်သမားချင်းချင်းဒီမကျေနပ်တာတို့ပါတော့ကျွန်တော်တို့ကြားတာအခုလေယာဉ်မြေတွေပြန်ချပေးတယ်တချို့ကိစ္စတွေပြန်ပေးတယ်အချင်းချင်းမကျေနပ်အောင်လုပ်တယ်ဆိုတဲ့ပုံစံမျိုးအတန်တွေလည်းထွက်နေတော့အဲ့ဒါကလည်းဘယ်လိုမျိုးဖြစ်တာလဲ
နံပါတ်1ကျွန်တော်တို့ဘယ်ကနေစတွေ့ရလဲဆိုပြည်ဦးလွင်ပေါ့ပြည်ဦးလွင်မှာတစ်ဖက်နဲ့တစ်ဖက်ပေါ့ဟိုတင်စည်းခံထားတယ်တောင်လေသမားတွေကိုတစ်ဖက်နဲ့တစ်ဖက်ကကုမ္ပဏီပေါ့တစ်ဖက်ကဒေသခံတောင်သူတွေပေါ့တင်စည်းခဲ့တာကအစိုးရတင်စည်းခဲ့တာပေါ့တင်စည်းစဉ်ခါတော့2012လေယာဉ်မြေဥပဒေနဲ့အညီပေါ့နှစ်နာရီရောကြီးပေးခဲ့တာလည်းမရှိဘူးပေါ့မရှိတဲ့ကအစိုးရတင်ပြီးတော့ကုမ္ပဏီကိုချလိုက်တယ်ပေါ့ကုမ္ပဏီကစီမံကိန်းကို copy စီမံကိန်းကိုအောင်မြင်စွာမလုပ်နိုင်ဘူးပေါ့ဘာ copy ပင်မှလည်းမရှိဘူးပေါ့အဲ့တော့ဒီ2012လေယာဉ်မြေဥပဒေထွက်လာတဲ့အခါလေသမားတွေကဒါစီမံကိန်းမအောင်မြင်တဲ့အတွက်ကျွန်တော်တို့လူချင်းနေဆိုပြီးတောင်းတဲ့အခါကျတော့လေသမားမပေးဘဲနဲ့ဒီပေါ့ကုမ္ပဏီဘက်ကိုလိုက်တယ်အဲ့တော့လေသမားတွေကဝင်လို့မယ်ဆိုပြီးတော့အကြောင်းကြားတဲ့ခါကျတော့ကိုဘက်ကကုမ္ပဏီဘက်ကနေပြီးတော့လူမိုက်တွေငှားပြီးတော့လေသမားတွေကိုဖုံးဆက်ခေါ်ပြီးတော့ရိုက်တာခိုင်းမှုတွေဖြစ်လို့တရားဟိုနေပေါ့စေယုံတွေပိုင်းတင်ရတာရှိတယ်အခုတရားရုံးမှာပေါ့နော်တရားရင်ဆိုင်တွေရှိတယ်ဒါမှမဟုတ်ကျမတို့တွေ့ရတဲ့နံပါတ်1အချက်နံပါတ်1အချက်ကတော့ဒီပေါ့ကျမတို့ဟိုဟင်းသနာမြို့နယ်ကြောက်ရဲကြည်ရအုပ်စုပေါ့အကြောင်းရဲကြည်ရအုပ်စုမှာကကျမတို့ဒီတမိုင်းသိမ့်စင်ရလည်းပြောခဲ့တယ်ပေါ့နော်နိုင်ငံသားဝင်ကြီးတို့ဦးဝနမောင်ဝင်ရလည်းပြောခဲ့တယ်ဒီပေါ်မြေတန်ဆာမှုကြောင့်ပေါ့နော်ကမ်းမရေပြိုဘလို့ပဲပြိုပေါ့နော်ဒီနယ်နိမိတ်သတ်မှတ်ထားတဲ့မြင်းချောင်းကဘာမှမပြောင်းလဲဘူးဆိုတာမျိုးသူတို့ပြောကြထားတယ်ဒါကိုဒီမြို့နယ်အုပ်ချုပ်ရေးမှုတွေကဒါကိုလေးစားလိုက်နိုင်မှုမရှိဘဲနဲ့နှစ်ဖက်ပေါ်တောင်းတဲ့သမားချင်းချင်းကိုပြစ်ပခါဖြစ်အောင်ပေါ့နော်ဒုတ်တစ်ပြက်ဓာတ်တစ်ပြက်ရဲ့သွေးတက်တံယူဖြစ်အောင် ဒီဘက်ကအမျှော်အမြင့်တိုင်းကိုမခွဲပေးဘဲနဲ့အဲဒီဒေတာကန်တွေကဒီဘက်ကဆန္ဒထုတ်ဖော်လို့ပေါ့နော်ဟိုဒီနိုင်ငံရေးသမားတွေနဲ့ပတ်သက်လို့ဆိုပြီးတော့ဒီ ARV ဘိုင်းဘက်ကဆိုင်တဲ့ ARV တိုင်းဘက်ကဒီမြေလူချင်းကိုဘကိုးတိုင်းကိုသူတို့ချပေးလိုက်တယ်ဘုံကိုင်းကိုချပေးကျွန်မသွားကြည့်တဲ့အခါကျတော့ဒီအမျှော်မြင်ဒီဧက980ရှိတဲ့မြေလူချင်းဟာဒီအမျှော်မြင်တိုင်းခွဲမယ်ဆို ARV တိုင်းဘက်ကတစ်ဖက်ဘကိုးတိုင်းဘက်ကတစ်ဖက်အဲ့တော့ဘကိုးတိုင်းဘက်ကတစ်ဖက်ကိုဘကိုးတိုင်းသားတွေကိုမချဘဲနဲ့ ARV တိုင်းဘက်ကိုကြော်ပြီးတော့ချထားပေးခြင်းဟာတောင်ငယ်သမားအချင်းချင်းပဋိပက္ခဖြစ်အောင်သွေးထွက်တန်ရိုးဖြစ်အောင်ပြည်သူချင်းချင်းကိုရန်တိုက်ပေးထားတာကိုကျွန်မတို့မြင်ရတယ်ပေါ့အဲ့ဒါလည်းမဟုတ်ဘူးကျွန်မတို့ပေါ့ဒီအဲARV တိုင်းပေါ့နော်အလိုင်းမျိုးနယ်မှာလဲဟိုကြက်ခိုင်ဖွံ့ဖြိုးရေးပါတီတွေကိုအများစုကိုချပေးပြီးတော့တောင်နစ်နာရီတောင်သမားကြီးကသွားပြီးတော့တောင်းဆိုတဲ့အခါမှာလဲဒီပေါ့သူတို့ကိုလည်းချပေးလိုက်တယ်ချပေးလိုက်တဲ့အခါကျတော့ဟိုဟိုဘက်ကအများစုနဲ့အ ਨੇ စုနဲ့ပဋိပက္ခဖြစ်အောင်ဖန်တီးထားတာမျိုးတွေတွေ့ရတယ်ဒါဟိုကျွန်မတို့မြင်တွေ့ရတာပေါ့ဒီလိုမျိုးပဋိပက္ခတွေဖြစ်အောင်ဟိုဖန်တီးမှုတွေဟာပေါ့နော်ကျွန်မတို့ဒီဟို2014မှာကျွန်မတို့ဒီလယ်သမားကြီးဆောင်ရွက်တဲ့လူတွေအနေနဲ့ဒါမြင်တွေ့ရတာပါ
โอเคတစ်ဖက်မှာရောမဆွစုနေတို့လိုမျိုးပေါ့เนาะမဆွစုနေအပါဝင်တခြားဒီတောင်သူသမားအရေးကိုတက်တက်ကြွကြွလှုပ်ရှားနေတဲ့သူတွေရဲ့အသက်အန္တရာယ်ဟောချင်းချောက်လာတာတွေပါတယ်မရှိဘူးလားဟိုအနာဘိုင်းတွေဘက်ကပဲဖြစ်ဖြစ်ခရိုနီတွေဘက်ကပဲဖြစ်ဖြစ်ပေါ့เนาะလုပ်ငန်းရှင်တွေဘက်ကပဲဖြစ်ဖြစ်ပေါ့အဲ့လိုမျိုးကြုံဘူးလား
ကျမတို့ပေါ့เนาะကျမတို့တော့အဲ့လိုမျိုးတက်ရိုက်ဟိုတက်ရိုက်တော့အဲ့လိုမျိုးချင်းချောက်တာမျိုးတွေတော့မရှိဘူးပေါ့เนาะဟိုကျမတို့သွားလို့ရှင်ပေါ့ဟိုအဓိကပေါ့နော်ကျမတို့တော့ဘယ်သူမှတက်ရိုက်လာပြီးတော့အဲ့လိုမျိုးမချိန်ချောက်ဘူးမပြောဘူးပေါ့ဒါပေမဲ့ကျမတို့တောင်းနေသမားခေါင်းဆောင်လေးကိုပေါ့အဲကျမဘယ်သွားမယ်ဘယ်လာမယ်အစပေါ့နော်အဲနောက်ပိတ်ဆုံးပေါ့နော်ဘယ်ခုံနံပတ်မှာစီးမယ်ဆိုတဲ့အစပေါ့နော်အဲသူတို့မေးတာမျိုးတွေရှိတယ်နောက်တစ်ခုကျမတို့သွားလို့ရှိရင်နောက်ကရင်နောက်ရံခံပြီးတော့ပေါ့နော်အဲ့လိုမျိုးလိုက်တာမျိုးတွေရှိတယ်ပေါ့ဟိုကျမတို့တော့တက်ရိုက်ဟိုချင်းချောက်တာမျိုးတွေမရှိဘူး။ဒါပေမဲ့သူတို့အခုဖန်နှီးနေတဲ့ဖန်နှီးတဲ့အကွက်ကိုကျမတို့မြင်တယ်ပေါ့နော်။လယ်သမားအချင်းချင်းကိုသူတို့ပေါ့နော်။ဟိုနေမီကန်ရဲရဆာမလာဘဲနဲ့အခုလိုရန်တိုက်ပေးတဲ့ဂျားထဲမှာပေါ့နော်။ကျမတို့ရှိနေမယ်။ကျမတို့ရှိနေမယ်ဆိုရင်ကျမတို့ပေါ့နော်။ဟာပြည်သူတွေကသူတို့အချင်းချင်းမှာဖြစ်တော့ဒါပြည်သူတွေလှုပ်လို့ကျမတို့တွေကဟိုတွတ်ထိခိုက်တဲ့တေဝါတာပါလို့သူတို့ဖန်နှီးထားတာမျိုးတော့ကျမတို့မြင်ရပါတယ်။နော်အဲသူတို့မလာတဲ့အတွက်ကျမတို့ကဒါပြည်သူတွေချင်းချင်းပြည်သူတွေကနေပြီးတော့ပေါ့သူတို့ကိုလှုပ်လိုက်တာပါတွေ့တာပြည်သူတွေတော့လက်မခံတော့ပါဘူးအဲနိုင်ငံရေးသမားတွေလက်သမားကြီးဆောင်ရွက်တဲ့လူတွေလူသမားကြီးဆောင်ရွက်တဲ့လူတွေပြည်သူတွေကလက်မခံလို့သွေးသက်သန်ရေးတွေဖြစ်ပြီးတော့အခုလိုမျိုးဟိုတည်တည်ပြည့်စည်တာရှိပါတယ်ဆိုတာမျိုးသူတို့ကဘာကိုအစားထိုးဖို့အတွက်ကိုပြည်သူချင်းချင်းဂျားထဲမှာကျမတို့ကိုဟိုကျမတို့ကမနေဘူးလေသွားမယ်အဲ့လိုမျိုးချပြနေတယ်လို့ကျမတို့မြင်ရပါတယ
်ဆိုတော့အဲ့ဒီဟာတွေရဲ့ဒီအခုဖြစ်လာတာလည်းအခုနှစ်နဲ့ချီကြာလာပြီပေါ့နော်ဒီဖြစ်စဉ်ကြီးကဆိုတော့ဒီဟာတွေရဲ့အကျိုးရလဒ်ကိုဗာမြင်လဲရှေ့အနာဂတ်မှာရောတဘောဆူကြပါစို့အခု2014ကကုန်တော့မယ်2015ဆိုရင်ဘယ်လိုအလားအလာမျိုးမြင်နေသလဲမဆူဆူဆူနေနေလဲ
ကျွန်တော်မန်မတ်တစ်အချက်အနေနဲ့ပေါ့နော်ဟိုပြောမယ်ဆိုရင်2012ပေါ့နော်လေယာဉ်မြေဥပဒေထွက်ပြီးနောက်ပိုင်းမှာလယ်သမားတွေထောင်ချောက်ဆင်ပြီးတော့ဒီလေးလေးခွန်လေးနှစ်ခွန်နေနဲ့တရားစွဲဖို့အတွက်ကိုသူတို့ထောင်ချောက်ဆင်ထားတဲ့အချက်တစ်ချက်ကိုသူတို့အောင်မြင်စွာဖြင့်လယ်သမားတွေထောင်ထဲထည့်နိုင်ခဲ့တယ်ပေါ့နော်ဒုတိယအချက်အနေနဲ့အခု2014မှာဆလာပြီဟိုလယ်သမားချင်းချင်းပေါ့နော်ပဋိပက္ခဖြစ်အောင်အတွေ့အထိတန်ယူတွေဖြစ်အောင်ဟိုဒီပေါ့နော်တေးကြီးပျက်စီးအောင်ပေါ့နော်အဲ့ဂျားထဲမှာပါဝင်မဲ့ပေါ့နော်လူမှုအဖွဲ့အစည်းတွေပေါ့နော်ဒီဖြည့်ချင်းဆောင်ရွက်ပေးမဲ့လူမှုအဖွဲ့အစည်းတွေပါအသက်အန္တရာယ်တွေဆိုရင်အောင်သူတို့ဖန်တီးထားအဲ့တော့2014ကုန်ပေါ့2015ပေါ့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီပေါ့နော်ဒီလမ်းကြောင်းအရာပေါ့နော်ပြည်ပင်ပြောင်းလဲရေးကိုသွားနေတယ်အခု2015ဆိုကျွန်တော်တို့ရွေးကောက်ပွဲတွေပေါ့နော်အဲစတော့မှဖြစ်တယ်အဲ့မှာပေါ့ကျွန်တော်တို့စိုးရိမ်ပါတယ်ဒီ2015ကိုပေါ့2015ကြာရင်ပေါ့ဒီလောင်စီဒီပေါ့လောင်စာအဖြစ်ပေါ့နော်ဒီကျမတို့ရဲ့ဒီ180ရာခိုင်နှုန်းရှိတဲ့ဒီတောင်နယ်သမားတွေကိုပေါ့နော်ဟိုနိုင်ငံရေးရဲ့ပြည်ရည်နိုင်ငံရေးရဲ့ထောင်ချောက်တွေထဲမှာဘယ်လောက်ထိပေါ့သူတို့အတုံးချပြီးတော့ဟိုစောင့်ရမလဲဆိုတာမျိုးကျမတို့စိုးရိမ်ပါတယ်အားလုံးအတွက်ကိုကျမတို့စိုးရိမ်ပါတယ
်ဟုတ်ကဲ့အဆင်မေကျေးဇူးတင်ပါ
တယ်ဟုတ်ကဲ့မြန်မာနိုင်ငံတောင်သမားအားလုံးရဲ့ကိုယ်စားဘီအိုရေးတင်ဌာနကိုလည်းကျေးဇူးတင်ပါတယ်
မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOE ကနေတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
် VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
နေဇန်နဝါရီလ19ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီထိလိုင်းနိုမီတာ32 kHz 935လိုင်းနိုမီတာ40 kHz 4433ညနဲ့လိုင်းနိုမီတာ50 kHz 5955ပြင်လိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့ဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုရင်ဆုံးနားဆင်ကြမှာကတော်ရရှင်တွေရေးသားပေးပို့လာတဲ့စာတွေကိုပြန်ကြားပေးမယ်မြမပြည်ကပေးစာများအစီအစဉ်နဲ့အတူပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ကြမှာဖြစ်ပါတယ်ဒီနောက်မှာတော
့တော်ရရှင်တို့ခင်ဗျာစကားနောက်တရားပါဇဘူရိနမိတ်တူဆိုတဲ့စကားတွေကိုမြမတွေအတော်အလေးထားတ
ယ်ဆရာဦးဝင်းဖေပြောပြမယ်တက်ကြီးစကားအစီအစဉ်မှာအပြည့်အစုံကိုနားဆင်ကြမှာဖြစ်ပါတယ်ရှင်အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့မဲတနာကျော်စီစဉ်တင်ဆက်နေတဲ့မြန်မာပြည်ကပေးစာများအစီအစဉ်ကိုနားဆင်ကြရပါမယ်ရှင
်မင်္ဂလာပါရှင်ဒီလိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါတော့မယ်ရှင်နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတစ်ပုတ်နဲ့လည်းဖြောပြပေးမယ်ဖြင့်သောရရှင်တွေချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်ပထမအဆုံးတော့မုံရွာမြို့ယုံကြည်ရက်ကကိုဖြိုးဝေအောင်ရေးလာတဲ့စာလေးကိုဖော်ပြပေးခြင်းပါတယ်သူက VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ပုံကိုရုပ်မြင်သံကြားမှာတွေ့ရလို့ဝမ်းသာပါတယ်လို့ဆိုလာပါတယ
်ပြပြနဲ့မိမိကတော့ VOA ကိုရေဒီယိုကနေအမြင်နားထောင်ဖြစ်ပါတယ်ကျွန်တော်ကတော့ Facebook ကအနေနဲ့ VOA application ကနေပဲသတင်းတွေကိုဖတ်ဖြစ်တာများပါတယ်။သတင်းတွေသတင်းတပ်ပုံတွေကို Facebook မှာဒီတက်ပို့ပြီးတင်ပေးရင်ကျွန်တော်တို့လူငယ်တွေအတွက်ပို့ပြီးအဆင်ပြေမယ်လို့ထင်ပါတယ်။ Share လို့လည်းပိုလွယ်သွားမယ်လို့ထင်ပါတယ်။ VOA အဖွဲ့သားတွေရဲ့တပ်ပုံတွေကိုလည်းအဆင်ပြေရင်ပြေသလိုတင်ပေးစေချင်ပါတယ်။အတန်ကြီးကြီးပဲနားထောင်လာခဲ့ရတာအခုရုပ်တွေပါမြင်ရတော့ပို့ပြီးရင်းနှီးလာသလိုခံစားရပါတယ်။တပ်ပုံတွေ video file တွေကိုပြပြီးဒါကကိုဇော်ဝင်းလှိုင်ဒါကမတ်စုမြတ်မွန်ဒါကဦးကျော်စံသာဆိုပြီးလူကြီးတွေကိုပြန်ပြပြတော့အားလုံးဝမ်းသာကြပြီးလူချင်းတွေ့ရသလိုခံစားရပါတယ်။နောက်မှပဲစာအရှိကြီးရေးပါဦးမယ်။ VOA အဖွဲ့သားများအားလုံးကိုကျေးဇူးတင်ပါတယ
်။ဟုတ်ကဲ့ပါရှင်။ကျမတို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာဝိုင်းတော်သူဝိုင်းတော်သားတွေရဲ့တပ်ပုံတွေကျမတို့အလုပ်လုပ်နေတဲ့ပုံအင်တာဗျူးလုပ်နေတဲ့ပုံစသဖြင့်တစ်ခါတလေလဲမွေးနေ့ပွဲကျင်းပနေတာမျိုးတင်ထားလေးရှိပါရဲ့နော်။အိမ်မှာကိုဖြိုးဝေအောင်ကတခြားတော်ရရှင်တွေကဝင်ပြီးတော့ကြည့်ရှုနိုင်ပါလိမ့်ရှင်။အခုဆက်ပြီးတော့ကြပြလေးတစ်ပုတ်ရေးပို့လာတဲ့တော်ရရှင်ကိုသက်ရဲ့စာကိုဖော်ပြပေးချင်ပါလိမ့်။တော်ရရှင်ကိုသက်ကဒီနေ့ပြာသူလာပြည့်နေ့ကမြန်မာနိုင်ငံရဲ့အမေများနေ့ဖြစ်တာမလို့နေမှာရှိနေတဲ့ကျွန်တော်မိခင်ကြီးဒေါခင်ညိုနဲ့အမေများအားလုံးကိုကျွန်တော်ရေးထားတဲ့ဒီကြပြလေးနဲ့ကာရဝပြုပါတယ်ဆိုပြီးတော့ဇန်နဝါရီလ4ရက်နေ့တုန်းကကျမတို့စီကြပြလေးတစ်စောင်အီးမေးလ်ရေးပို့ပါတယ်ဘီစဘတ်နဲ့အမျိုးသမီးတဦးရဲ့ကာတွန်းပုံလေးကိုပါထည့်ဆွဲထားပြီးတော့သူပေးပို့လာတဲ့ကြပြလေးကတော့ချမ်းမြေပျော်ရွှင်သက်ရှိချမ်းမကျွန်တော်တို့ကဘာမှာအမေဆက်ရှိနေပေးပါတဲ့အမေများနေအမတ်တရပေးပို့လာတဲ့ကိုသက်ရဲ့ကြပြတို့လေးပါဒီတော့ရှင်ကိုသက်က VOA အစီအစဉ်ကိုနားဆင်ပြီးတော့လည်းအခုလိုမျိုးသူ့ရဲ့တုံ့ပြန်စာကိုရေးလာပါတယ
်ကျွန်တော်ကြိုက်နေတတ်တဲ့ VOA ရဲ့အစီအစဉ်တွေထဲကတစ်ခုအပါဝင်ဖြစ်တဲ့မညို့ညို့လွင်ရဲ့မတူရာလေးတွေအစီအစဉ်ပြန်လည်ပါဝင်လာတဲ့အတွက်ဝမ်းသာမိပါတယ်ဒါပေမဲ့အရင်လိုကိုကျော်ကျော်သိန်းကိုဇော်ဝင်းလိုင်တို့နဲ့တွဲဖက်တင်ဆက်ပုံမျိုးလေးတွေကိုပို့ပြီးသဘောကျပါတယ်အခုတင်ဆက်ပုံကမကောင်းလို့တော့မဟုတ်ပါဘူးဒါပေမဲ့တခြားဌာနတွေရဲ့အစီအစဉ်နဲ့နည်းနည်းဆင်နေတာမျိုးရှိလို့ပါဒါကြောင့်မို့လို့အချိန်နေပေးခဲ့ရင်အရင်ကလိုကိုကျော်ကျော်သိန်းတို့နဲ့တွဲဖက်တင်ဆက်ပုံမျိုးလေးတွေကိုလည်းထုတ်လွှင့်ပေးဖို့အကြံပြုပါရခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီတော့ရှင်ကိုပြန်ချပေးရမယ်ဆိုရင်တော့မန်ညိုညိုလွင်က မြန်မာနိုင်ငံရန်ကုန်မြို့မှာနေထိုင်နေပြီးတော့ဒီမတူတာလေးတွေအစီအစဉ်ကိုဗီဒီယိုသတင်းဆောင်မနဲ့တကွတင်ဆက်တာမလို့ဒီအမေရိကန်ပြည်အောင်စုမှာကျင်းပခဲ့တဲ့ကိုကျော်ကျော်သိန်းတို့ကိုဇော်ဝင်းလိုက်တို့နဲ့မတွေ့ဖက်မိတာဖြစ်ပါတယ်နော်။ဒါမင်းလည်းဒီကိုသက်ပြောလာတဲ့အကြောင်းလေးကိုမန်ညိုသိရအောင်လို့မန်ညိုစီဒီအီးမေးလ်ကိုပို့ပေးလိုက်ပါတယ်။ခုလိုမျိုးတခြားနားဆင်ပြီးတော့အားပေးတုံ့ပြန်ပြီးတော့ဝေဖန်အကြံပြုလာတဲ့အတွက်ကျေးဇူးတင်ပါတယ်။ဖီယိုကိုစာရင်းနေကြတော်ရရှင်တကုံမျိုးသက်ကတော်ရရှင်ဥလာထုံးရဲ့အစာကိုလည်းဖော်ပြပေးကြပါတယ်။သူကမြမပြည်ကပေးစာများအစီအစဉ်ကိုနားထောင်ပြီးတော့အဲ့ဒီမှာတီတောင်းလော်ရီပေးဖို့ကြတာသဘောကျလို့ပါဆိုပြီးတော့ရေးလာပါတယ်
။ဒီမနေ့တော်ရရှင်ပေးစာနဲ့အတူတော်ရရှင်နဲ့တောင်းဆိုကြတဲ့တီတောင်းလော်ရီကိုနားထောင်ရတော့နေဒေတာတွေနဲ့ကြီးလက်ကပြည်သူအတွက်ပွက်လောညံနေတဲ့ FM Radio နဲ့မတူပဲ Whole American နိုင်ငံကြီးကနေတော်ရရှင်တွေအတွက်သတင်းတူသတင်းဦးနဲ့တုတ္တအစုံလင်လွှင့်ပေးနေတဲ့ VOA လေလိုင်းပေါ်ကနေကိုချစ်တဲ့မိတ်ဆွေတငယ်ချင်းနာမည်လေးတွေနဲ့ဖြစ်နိုင်သမျှတောင်းဆိုကြတဲ့သချင်းလေးတွေနားထောင်ကြတာတိတ်ကိုအရသာရှိမှာပဲလို့တွေးမိသလိုကေတုမတီကကျမ်းမာနေတော့လူပြိုကြီးကိုမျိုးတန်သတင်းလေးပါတီးလဲရတော့ကြည်နူးကျင်တဲ့ချင်းဖြစ်ရလို့စာရေးလိုက်ပါတယ်။ကွယ်လွန်သွားတာဆောလုံးနဲ့အစိုးရလွှမ်းမိုးသချင်းတွေအားလုံးလောက်ကြိုက်သူမို့အခုဟိုကိုကြီးရဲ့မက်ခင်နှင်းစီသချင်းကိုနားထောင်ရတော့ကျွန်တော်သိထားတဲ့ဟိုကိုကြီးတန်းဖေလေးအတန်ပေါ်တာဆွဲခံပြီးဟိုညီမလေးနေအကျေကျုပ်ခံနေရတဲ့ကာလတစ်လျှောက်တန်းဖေလေးပြန်ဆူခိုင်းခံရတဲ့မက်ခင်နှင်းစီသချင်းနဲ့တချင်းအစုံမှာနှင်းစီပန်းလေးကိုချပြီးနှင်းချေလိုက်တဲ့ဗီဒီယိုနေ့တိုင်းလိုလို TV မှာပြတာအမှတ်ရမိပါတယ်။ပြီးတော့ VOA ပတ်စင်ကဏ္ဍမှာဆရာစီသူအောင်မြင့်ကအားလုံးတည်ပြီးဖြစ်ကြတဲ့အတိုင်းပို့ချုံမှုကြီးတန်းရွှေကောင်းဆောင်နဲ့အရင်စစ်အာဏာရှင်တွေဟာဒေါန်ဆန်းစုကြည်ကိုရန်သူလိုသဘောထားပြီးအမျိုးမျိုးဖိနှိပ်ချုပ်ချယ်ခဲ့ပါတယ်။အချိန်များစွာနေအကျေကျုပ်ချထားပြီးလွမြောက်နေခြင်းတွေမှာလည်းကန့်သက်ဖိနှိပ်မှုအမျိုးမျိုးလုပ်ခဲ့ပါတယ်။နောက်ဆုံးဂုံဂုံ2003ခုနှစ်မေလတုန်းကဆိုရင်ဒီပဲရင်မှာလှုပ်ကြံတက်ဖြတ်ဖို့ဒီစူးစမ်းခဲ့ပါသေးတယ်ဆိုတဲ့သတင်းသုံးသပ်ချက်ကြိုက်လွန်းလို့တမိုင်းအချက်လက်တွေမှတ်တမ်းတင်ပေးတဲ့ VOA ကိုအထူးကျေးဇူးတင်ပါကြောင်းလဲပြောပြစီခင်ဗျာ
VOA ရဲ့ပင်တိုင်းသောရရှင်ဦးလာထွန်းရဲ့စာကိုဖော်ပြပေးခဲ့တာပါသောရရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့မဖော်ပြပေးခင်မှာတော့အနောက်တိုင်းတီလီတဘုတ်နဲ့ကြားဖြတ်ပြီးတော့ဖြောပြပေးခြင်းပါတယ် Billboard Hot အဖြစ်ဆုံးတေးတရာဆင်းနေမှာနံပါတ်1ချိန်နေတဲ့သတင်းပဲဖြစ်ပါတယ်ရှင်Mark Ronson နဲ့အတူ Bruno Mars အားဖြည့်ပြီးတည်ဆိုပေးထားတဲ့ Uptown Funk ဆိုတဲ့သချင်းလေးကိုနားဆင်ကြည့်ပါဦးနော် This is that ice cold Michelle fight for that white gold This one for them hood girls them good girls straight masterpieces Stylin' wildin' living it up in the city Got Chucks on with Saint Laurent gotta kiss myself I'm so pretty I'm too hot Call the police and the firemen I'm too hot Make a dragon wanna retire man I'm too hot Say my name you know who I am I'm too hot And my band about that money break it down Girls hit you hallelujah Girls hit you hallelujah Girls hit you hallelujah Cause Uptown Funk don't give it to you Cause Uptown Funk don't give it to you Cause Uptown Funk Just watch. တို့သိဆိုထားတဲ့ Uptown Funk ဆိုတဲ့သချင်းနားဆင်ကြကြရတာပါ။နောက်ပိုင်းမှာတော့ VOA သောရရှင်နေမြတ်တာတေးလက်ဆောင်ပေးဖို့တဲ့မြမသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးခြင်းပါတယ်။အခုဆက်ပြီးတော့သောရရှင်နေရဲ့ရင်ဖွင့်စာတွေကိုပြောပြပေးခြင်းပါတယ်ရှင်။ရှမ်းပြည်အရှေ့ပိုင်းတိုင်းထုံတက္ကသိုလ်ကအဖြစ်အပျက်လေးကိုပြောခြင်းပါတယ်။ဆိုပြီးရင်ဖွင့်စာရေးလာတဲ့သောရရှင်ရဲ့စာကိုအရင်ဖော်ပြပေးပါမယ်။
အဝေးစဉ်ပညာရေးအကြောင်းလေးထည့်ပြောပြပါခင်ဗျာ။ခုခေတ်ပညာရေးကခိုးကူးချနိုင်မှသာအောင်ပြီးဘွဲရမယ်ထင်ပါတယ်။မခိုးကူးနိုင်တဲ့ကျောင်းသားတွေကတော့မအောင်နိုင်တော့ဘူးပေါ့။အခန်းဆောင်ကြတဲ့ဆရာမတချို့ကခိုးကူးတာကိုဖမ်းမိမယ်။တချို့ကတော့မဖမ်းပါဘူး။မဖမ်းမှုဆိုရင်အခန်းဆောင်ထည့်ဖို့မလိုဘူးလို့လည်းထင်ပါတယ်။တကယ်စကြတဲ့ကျောင်းသားတွေကနားတာပေါ့။ဒီကျောင်းသားတွေဘွဲရရင်တခိုးတွေပဲဖြစ်ကုန်မယ်ထင်ပါတယ်ဗျာ။ပြီးတော့စာစစ်တဲ့ဆရာမတွေလည်းအိတ်ငိုက်ပြီးစစ်တာမသိဘူးဗျ။တမတပဲရှောက်လည်နေတဲ့ကျောင်းသားကလည်းအောင်းနေစာတင်တဲ့ပညာရေးစနစ်စာစစ်တဲ့ပညာရေးစနစ်အောင်းပေးတဲ့စနစ်မှန်ကန်မှုရရှိပါမလားကျွန်တော်မြင်တာကတော့ခိုးကူနေကြတာကြီးပါပဲ University ဆိုတာပညာသင်ပေးနေတာလားခိုးနီးသင်ပေးနေတာလားလို့ပဲမေးလိုက်ချင်ပါတယ
်တက္ကသိုလ်မှာခိုးကူလို့ကျောင်းသားတွေစာမတက်ပါဘူးလို့ဒီသောရရှင်တယောက်ရေးလာတာပါနောက်ထပ်ရင်ဖွင့်လာတဲ့သောရရှင်ကတော့မလေးရှားမှာသွားပြီးအလုပ်လုပ်ခဲ့တဲ့သောရရှင်မောင်တန်းထူပါပဲနေထိုင်ခွင့်အလုပ်လုပ်ခွင့်မပြည့်စုံလို့မလေးရှားမှာအဖမ်းခံရပါတယ်လို့ဒီသောရရှင်ဆိုလာပါတယ
်ကျွန်တော်မလေးရှားမှာတရားမဝင်အလုပ်လုပ်တော့ဖမ်းခံရပြီးတော့ထောင်တလချခံရပါတယ်ထောင်ချပြီးရင်မြန်မာနိုင်ငံကိုပြန်မယ်လို့ထင်ခဲ့ပေမဲ့မပြန်ရဘဲကက်နဲမှာစောင့်နေခဲ့ရတာလေးလတောင်ကြာခဲ့ပါတယ်အဲ့ဒီမှာမကြာသေးမင်းနဲ့ကြာခဲ့ရတာပါကျွန်တော်တို့ပူဆိုးပြီးတော့9လ6လကြာတဲ့သူတွေလည်းရှိပါတယ်ဖြစ်ပုံကမြန်မာနိုင်ငံကိုပြန်ဖို့စောင့်နေတဲ့သူတွေကိုနှစ်ပတ်တခါမလေးရှားမြန်မာတန်ယုံကငှားထားတဲ့ကိုယ်စားလှယ်မြန်မာတအူးလာပြီးတော့တွေ့ပါတယ်သူပြောရနံပါတ်1 passport စာအုပ်ရှိတဲ့သူနံပါတ်2မှတ်ပုံတင်ပါတဲ့သူမြန်မယ်ဘာမှမပါတဲ့သူကတော့ fountain ရမယ်အဲ့ဒီလို fountain နဲ့ခါကြရင်အနည်းဆုံး3လကျော်ကြာပါတယ်နောက်ပြီးအရင်ကတင်ခဲ့တဲ့သူကမရဘဲနဲ့နောက်ကတင်ခဲ့သူကအရင်ရသွားတာမျိုးလည်းရှိပါတယ်ကျွန်တော်ဆိုရင် passport စာအုပ်ရှိပါတယ်။အဲ့ဒီစာအုပ်ကိုတန်ယုံကလွှတ်တဲ့လူကယူသွားပြီးတော့၃ဘတ်ပဲစောင့်မြန်မာနိုင်ငံကိုပြန်လို့ရမယ်လို့ပြောပါတယ်။ကျွန်တော်စောင့်တာ၃လပြည့်တော့မနေနိုင်လို့တပွင့်ရှိတဲ့ရဲအရာရှိကိုအကူအညီတောင်းပြီးတော့အဲ့ဒီလူနဲ့တွေ့ခွင့်ပေးပါလို့ပြောတော့သူနဲ့ဒုတိယချိန်တွေ့ခွင့်ရပါတယ်။အဲ့ဒီတော့မှသူကကျွန်တော် passport ပျောက်သွားပြီ။ form လည်းပျောက်သွားတယ်လို့ပြောပါတယ်ဗျ။ဒါဆိုဘာလို့ပေးရမှာလဲလို့မေးတော့ form ပြန်တင်ရမယ်လို့ပြောပါတယ်။ဒါမျိုးမလေးရှားမှာရှိတဲ့မြန်မာတန်ယုံကတိသလား။မတိဘူးလားကျွန်တော်မသိပါဘူး။နောက်တစ်ခုကလေရင်လက်မှတ်RM650U ပြီးတော့မင်းတို့မြန်မာနိုင်ငံကလေရင်ခွင်းမှာဘာမှမပူနဲ့အားလုံးစီစဉ်ထားတဲ့ရွာကိုပြန်ဖို့မပူနဲ့လို့ပြောပါတယ်ဒါပေမဲ့ကျွန်တော်ပြန်လာတဲ့2014ခုနှစ်စက်တလပိုင်း24ရက်နေ့မှာပြန်လာတော့မြန်မာပြည်လေရင်ခွင်းမှာဘာမှမလုပ်ပေးပါဘူးနေပြန်မဲ့လူတွေလည်းပါပါတယ်ပတ်စံမပါရင်ဘလို့ပြန်ကြရမှာလဲဗျာ
အဖမ်းခံရပြီးတော့လေမြန်မာနိုင်ငံကိုပြန်ရောက်တဲ့အထိဘာတစ်ခုမှအဆင်မပြေပဲနဲ့ဒီပတ်စံတွေလည်းကုန်ဒုက္ခတွေလည်းရောက်ဖြစ်ခဲ့ရပါတယ်ဆိုပြီးတော့ဒီသောရရှင်ကိုတန်ထူသူ့ရဲ့အတွေ့အကြုံကိုတခြားသောရရှင်တွေလည်းသိအောင်လို့ဝေမျှလာတာဖြစ်ပါတယ်ရှင်။မကြာခင်မှာရေသောရရှင်တွေကိုမြန်မာသချင်းနဲ့တပုတ်နဲ့ဖြောပြပေးပါမယ်နော်။ကျမတို့ view ရေမြန်မာပိုင်းရဲ့ရုံမြင့်တန်ချာနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်သောရရှင်တွေကိုမြန်မာသချင်းလေးတို့နဲ့ဖြောပြပေးကြပါလိမ့်ရှင်။အခုတစ်ခါတေးတောင်းလာတဲ့သောရရှင်ကတော့ကိုခိုင်ကျော်ထွန်းဖြစ်ပါတယ်။သူကရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ပြင်လျားရှည်ရွာကခိုင်ကျော်ထွန်းပါတယ်။သူကထိုင်းနိုင်ငံသားကိုကျွန်တော်ကိုခိုင်နိုင်ထွန်းအတွက်မြေတားတိလက်ဆောင်ပါခြင်းပါတယ်။အင်ကိုပြန်ခဲ့တော့ဆိုတဲ့သချင်းလေးထုတ်လွှင့်ပေးဖို့တောင်းဆိုလာပါတယ်။ဟုတ်ကဲ့ဒီတော့ဒီတစ်ပတ်ဒီသောရရှင်ကိုခိုင်ကျော်ထွန်းတောင်းဆိုထားတဲ့အင်ကိုပြန်ခဲ့တော့ဆိုတဲ့သချင်းလေးနဲ့ဖြောပြပေးကြပါရနော်။ဒီတေးတောင်းတဲ့သောရရှင်ကတေးချစ် view ရသောရရှင်အားလုံးရောဒီသချင်းလေးကိုနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင် So now you're just a midnight movie, yeah. ကိုပြန်ခဲ့တော့ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bemis.voanews.com ဖြစ်ပါတယ်။ video ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေ။
မရီတနာကျော်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။မကြာခင်မှာတော့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ရှင
်။ဒီမော်ဒယ်ရာရေရီအကြအရင်ကလက်ဖက်ရည်ဆိုင်ထိုင်တဲ့အလီထရှိခဲ့ရာကလူငယ်အမျိုးသားတွေကြားဘီယာဆိုင်ထိုင်တဲ့ရင်ကျင်းမှုလွှမ်းမိုးနေပါတယ်။ခင်းတဲ့အညီပြောင်းလဲလာတယ်ဆိုပေမဲ့ဒါဟာကောင်းတဲ့ဘက်ကိုပြောင်းလဲတာလားဆုံးယုတ်လာတဲ့မြမလူငယ်ရိချာကလူမှုစရိုက်တစ်ခုလားဆိုတော့သောရရှင်ရဲ့အမြင်တွေကိုအခုလာမဲ့အင်္ဂါနေ့ညတိုက်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျမတို့ရဲ့ရုပ်ဖုန်းနံပါတ်က0323812554ဖြစ်ပါတယ်။ဆွေးနွေးလို့တဲ့အကြောင်းအရာကိုအီးမေးလ်နဲ့ပဲဖြစ်ဖြစ် MP3 အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့လို့ကြရတယ်ဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာက bambis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရစေ
။သောရရှင်တွေအနေနဲ့မနေ့ဖြန်အင်္ဂါနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါရစေရှင်။မကြခင်မှာတော့တကြီးစကားအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုတော့ပြည်ရင်းသုံးသက်ချက်အစီအစဉ်ကိုအလှည့်ပေးပါမယ်။နေဆက်တကားတွေဖွင့်ပေးပါဆိုတဲ့ကောင်းစင်နဲ့တင်ပြထားပါရယ်စီစဉ်သူဦးစီသူအောင်မြင့်နဲ့အတူမန့်ရင်ကျင်းနိုင်ကကူညီတင်ဆက်ထားပါရယ်ရှင
်2013ခုနှစ်ကလေးကထိုင်းနဲ့မြန်မာနိုင်ငံဆွေးနွေးနေကြတဲ့နိုင်ငံအပြန်အလှန်ဗီဇာကင်းလို့ရေးဗီဇာကင်းပြီးနိုင်ငံနဲ့နိုင်ငံနေဆက်ဖြတ်ကျော်ဝယ်ရောက်ခွင့်ရရေးကိစ္စပြည်လည်မှုမရသေးပါဘူးလက်တော်ဇန်နဝါရီလအတွင်းထွက်ပေါ်လာတဲ့သတင်းတရက်မှာတော့နိုင်ငံဗီဇာကင်းလွတ်ခွင့်ပေးကြဖို့သဘောတူကြပေမဲ့ဗီဇာကင်ပြီးနေဆက်ဂိတ်ပေါက်တွေကနေတစ်ဆင့်အပြန်အလှန်ဝင်ရောက်ရေးဆွေးနွေးနေစမှုကြံ့ကြာနေရတာလို့ဆိုပါရစေ။ပြောရရင်ဒီမှာနိုင်ငံသားတွေဟာဘယ်အနည်းငယ်နိုင်ငံသားတွေနဲ့မှမတူနေဆက်ကနေဝင်ထွက်ခွင့်ပိတ်ပင်ခံထားရတဲ့ပတ်နယ်ဥဒ္ဒတိုင်းအခက်ခံထားရတဲ့နိုင်ငံတွေမှာနေထိုင်နေရစေအခြေအနေပါ။ဒီမှာဒီရဲ့နေဆက်ကနေဝင်ထွက်သွားလာခြင်းအဆင်ပြေလာနိုင်မလား။အဲ့လိုသွားလာခွင့်ရရင်ဘာအကျိုးတွေရှိလာနိုင်မလဲဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
အလုံးတိကျပြီးဖြစ်တဲ့အတိုင်းမြန်မာနိုင်ငံဟာအိန္ဒိယချင်းထိုင်းတရုတ်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံတွေနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့အပြင်မိုင်ပေါင်း1300လောက်ရှိတဲ့ပင်လယ်ကမ်းရိုးတန်းကြီးကိုလည်းပိုင်ဆိုင်ထားပါတယ်။ဒါပေမဲ့လည်းနှစ်ပေါင်းများစွာဖိနှိပ်အုပ်ချုပ်လာတဲ့စစ်အစိုးရအဆက်ဆက်ရဲ့တကပိတ် policy ကြောင့်မြန်မာနိုင်ငံသားတွေဟာအချင်းတောင်ကြီးနဲ့တူတဲ့နိုင်ငံမှာနေထိုင်ရတယ်လို့ဖြစ်ခဲ့ရပါတယ်။အစိုးရအဆက်ဆက်ရဲ့ကြိုးပမ်းအားထုတ်မှုမရှိတာကြောင့်မြန်မာနိုင်ငံသားတွေဟာတရားဝင်ဗီဇာရယူပြီးနေဆက်ဝင်ပေါက်ထွက်ပေါက်တွေကနေအိန္ဒိယနိုင်ငံတွေစီဝင်ထွက်သွားလာခွင့်မရကြပါဘူး။ယာယီလက်မှတ်လေးတွေကင်ပြီးနေဆက်မြို့လေးတွေလောက်ကပဲဝင်ထွက်သွားလာလည်ပတ်ခွင့်ရကြပါတယ်။ဒီလိုနည်းနဲ့မြန်မာနိုင်ငံသားအားလုံးဟာအိန္ဒိယချင်းထိုင်းအိန္ဒိယတရုတ်အပါအဝင်ဘယ်နိုင်ငံတွေကိုပဲသွားလို့ဒီဖြစ်စီရန်ကုန်ကိုလာပြီးဗီဇာလျှောက်ဗီဇာရရင်လေကြောင်းခီးစဉ်တွေကနေတဆင်ပဲပြည်ပကိုထွက်ခွာကြရတာပါအိန္ဒိယထိုင်းလာအိုစ်ကမ္ဘောဒီးယားဗီယက်နမ်စင်ကာပူမလေးရှားအင်ဒိုနီးရှားနိုင်ငံအားလုံးကပြည်သူတွေဟာတရားဝင်ဗီဇာရတယ်ဆိုရင်တနိုင်ငံနဲ့တနိုင်ငံနယ်စပ်ကနေဝင်ထွက်သွားလာခွင့်ရတာကြီးပဲဖြစ်ပါတယ်တချို့နိုင်ငံတွေဆိုရင်တော့နယ်စပ်မှာတင်ဗီဇာလျှောက်လို့ရတာမျိုးတောင်ရှိပါတယ်။ဒါကြောင့်လဲအဲ့ဒီနိုင်ငံသားတွေဟာမြန်မာနိုင်ငံသားတွေထက်မျက်စိပွင့်နားပွင့်ဖြစ်ကြပြီးနိုင်ငံသားထွက်တဲ့ကုန်ကြစည်လည်းတက်တာကြပါတယ
်။မြန်မာနိုင်ငံသားတွေအတွက်ကတော့အနေနဲ့တိုင်းကော့တောင်းမြို့မှာနေထိုင်ပြီးဖြစ်စေ၊ချမ်းပြည်နယ်တာချီလိမ့်မှာနေထိုင်ပြီးဖြစ်စေ၊အချင်းပြည်နယ်မြကြီးလမ်းမှာနေထိုင်ပြီးဖြစ်စေအားလုံးဟာရန်ကုန်ကိုရောက်လာရန်ကုန်ကနေတစ်ဆင့်လေကြောင်းခီးနဲ့ပြည်ပနိုင်ငံတွေကိုထွက်ခွာကြရပါတယ်။ပြောရရင်ကိုကြစီအလွန်ကြီးပါတယ်လက်ရှိမြန်မာနိုင်ငံကနေနိုင်ငံတကာကိုပြေးဆွဲနေတဲ့ဒေကြောင်းလိုက်22လိုက်ရှိပြီး ခွန်လိုင်းဟာထိုင်းနိုင်ငံဘန်ကောက်ဒုဝနာဘူမိ၄စိတ်ဒုံမောင်း၄စိတ်နဲ့ချင်းမိုင်၄စိတ်ကိုပြေးဆွဲနေကြတာပါဒီမှာနိုင်ငံရဲ့ပြည်ပခီးစဉ်အများစုဟာထိုင်းနိုင်ငံကိုဖြစ်ပြီးအဲဒီကမှတစ်ဆင့်အခြားနိုင်ငံတကာကိုပါဆက်ပြီးခီးဆက်ကြတဲ့အတွက်ဒီမှာခီးတွေတွေနဲ့ပတ်သက်ရင်ထိုင်းပြည်ကြောင်းလိုင်းတွေနဲ့ထိုင်းပြည်စိတ်တွေဟာအကျိုးမြတ်အများစုရနေတာတွေ့ကြရမှာဖြစ်ပါတယ်ဒီအကျိုးမြတ်တွေကိုလက်မလွတ်ချင်တဲ့အတွက်ထိုင်းနိုင်ငံဟာမြန်မာနိုင်ငံသားတွေတရားဝင်ဗီဇာကိုင်ပြီးနေဆက်ကနေဝင်ထွက်ဖို့ခွင့်မပြုလိုတာလားစဉ်းစားစရာဖြစ်ပါတယ်
။ဒါပြင်မြန်မာနိုင်ငံကိုလာရောက်ပြေးဆွဲတဲ့လေကြောင်းလိုင်းမစုံတာတချို့တပတ်တရက်လောက်ပဲပြေးဆွဲတာတွေကြောင့်ခီးဝေးသွားမဲ့မြန်မာနိုင်ငံသားတွေအချိန်ပိုကုန်ငွေပိုကုန်တာမျိုးတွေလည်းကြုံနေကြရပါတယ်။ဥပမာအိန္ဒိယနိုင်ငံနယူးဒေလီကိုသွားမဲ့မြန်မာနိုင်ငံသားတယောက်ဟာထိုင်းစင်ကာပူမလေးရှားလေကြောင်းလိုင်းတစ်ခုခုကိုစီးဘန်ကောက်စင်ကာပူကွာလာလမ်ပူကိုအရင်သွားပြီးအဲ့ဒီကမှတဆင့်နယူးဒေလီကိုသွားရလိမ့်ရှိပါတယ်။ပြောရရင်အဲ့ဒီနိုင်ငံတစ်ခုခုကိုအရင်သွားနောက်လေရင်ဟာမြန်မာနိုင်ငံကောင်းကင်ကိုတစ်ခါဖြတ်ပြီးမှပြန်တန်းတဲ့အတွက်မလိုအပ်ပဲမိုင်ပေါင်းများစွာပို့သွားရငွေကုန်ကြေးကြလေအလွန်များပါတယ်။ဥရောပဘက်သွားသူတွေလည်းအဲ့ဒီလိုကြုံကြရတာပါပဲ။2013ခုနှစ်ကုန်ပိုင်းကမြန်မာနဲ့ထိုင်းနှစ်နိုင်ငံအစိုးရတွေဟာနိုင်ငံခြားသားတွေအနေနဲ့ဗီဇာကင်ပြီးနေဆက်ကတဆင့်အပြန်အလှန်ဝင်ထွက်ခွင့်ပြုတဲ့အစီအစဉ်တစ်ရက်စတင်ခဲ့ပါတယ်။အဲ့ဒီဝင်ထွက်ခွင့်ဖွင့်ပွဲအခမ်းအနားလုပ်စဉ်တုန်းကထိုင်းမြန်မာနယ်စပ်မြဝတီမဲဆောက်ချစ်ကြည်ရေးတံတားမှာမြန်မာနိုင်ငံသားတွေလည်းထိုင်းဗီဇာရယူပြီးနယ်စပ်ကနေဝင်ထွက်နိုင်ပြီလို့ကြေညာခဲ့ပါတယ်။အလားတူအစိုးရပိုင်းသတင်းစာတွေမှာလည်းဖော်ပြခဲ့တာပါ။ဒါပေမဲ့တကက်လက်တွေမှာတော့အဲ့ဒီနယ်စပ်ဝင်ပေါက်တွေကိုနိုင်ငံခြားသားတွေလောက်ပဲအသုံးပြုနိုင်ပြီးမြန်မာနိုင်ငံသားတွေကတော့ဝင်ထွက်ခွင့်မရခဲ့ပါဘူး။အကြောင်းကတော့ရန်ကုန်မြို့ကထိုင်းနိုင်ငံတန်ယုံဟာဗီဇာသွားယူတဲ့မြန်မာနိုင်ငံသားတွေအားလုံးကိုကြိုတင်ဝယ်ယူပြီးသားလေရင်လက်မှတ်မပြနိုင်ရင်ဗီဇာထုတ်မပေးတာကြောင့်မြန်မာတွေနေဆက်ဂိတ်ပေါက်အသုံးပြုလို့မရတာဖြစ်ပါတယ်
။တကယ်ဆိုရင်တချို့နေဆက်မျိုးတွေဟာရန်ကုန်ကိုလာဖို့အလွန်ခက်သလောက်တစ်ဆက်နိုင်ငံကိုသွားဖို့အလွန်လွယ်ကူပါတယ်။ဥပမာတရင်လိုက်တိုင်းကော့ပေါင်း၊ပြည်ပြည်နယ်မြဝတီ၊ရှမ်းပြည်နယ်တချီလိတ်၊ရှမ်းပြည်နယ်မူဆယ်၊ချင်းပြည်နယ်နဲ့ရခိုင်ပြည်နယ်ကနေဆက်မျိုးတွေဖြစ်ပါတယ်။တကယ်လို့မြန်မာနိုင်ငံသားတွေအနေနဲ့သက်ဆိုင်ရာနိုင်ငံတန်ယုံတွေကဗီဇာရယူပြီးနေဆက်ကနေတစ်ဖက်နိုင်ငံတွေကိုတရားဝင်လွတ်လပ်လပ်သွားခွင့်ရမယ်ဆိုရင်အပြည့်အမြင်ဘုဒ္ဓအများကြီးတိုးဝါလာမယ်အပြင်ကုန်သွယ်စီးပွားရေးလုပ်ငန်းတွေအတွက်လည်းဒီထက်မျက်စိပိုပွင့်လာဒီထက်ပိုလုတ်ကြိုင်လာနိုင်မှာအသေးချာပဲဖြစ်ပါတယ်။ဒါကြောင့်အစိုးရအနေနဲ့ဒီမှာနိုင်ငံသားတွေဗီဇာကန်ပြီးနေဆက်ကနေဝင်ထွက်ခွင့်ရရေးတိုင်းတွေကာရန်ထားတဲ့ဆိုတဲ့အခြေအနေမျိုးကနေလွတ်မြောက်ရေးသက်ဆိုင်ရာနိုင်ငံတွေနဲ့သဘောတူညီရအောင်ဆွေးနွေးပေးသင့်ပါကြောင်းဥစ္စာတင်ပြလိုက်ရပါတယ်။
စီတူအောင်မြင်ရဲ့ပြည်တွင်းတုံ့သက်ချက်အစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။အခုနောက်ဆုံးထုတ်လွှင့်ပေးမှာကတော့တက်ကြီးစကားတက်ငယ်ကြအစီအစဉ်ပါ။ဝေါ်ဟာရကျွဲဝတဲ့မြန်မာစကားအကြောင်းကိုဆရာဦးဝင်းဖေကတင်ဆက်ထားပါရဲ့ရှင်
။တော်ရရှင်ခင်ဗျာ။စကားနောက်တရားပါ။ဇဘူရိနမိတ်တူဆိုတဲ့စကားတွေကိုမြန်မာတွေအတော်အလေးထားတာကြပါလေ။အလွန်ကြုံယုံကြည်ကြသူတွေအတွက်ကတော့အကျိုးထိကြိုက်တာတွေတောင်ရှိလာတတ်ကြပါတယ်ဇဘူဒိတ်နမိတ်ဆိုတာအရရရလုံးကြမှာယာရုမပြောင်းရအောင်ပြောင်းမှုစားဆိုတာမျိုးပန်းနီးစားရင်ပင်ပန်းတတ်တယ်ဆိုတာမျိုးတပြက်ပင်ဆိုင်လို့ရှိရင်သားပြက်တတ်တယ်သားသမီးဆုံးတတ်တယ်ဆိုတာမျိုးတွေဟာအ ਨੇ ဆုံးရည်စရာတော့ဖြစ်ကြပါတယ်မြန်မာဘာသာစကားမှာဝေါ်ဟာရတွေအတော်ကြွယ်ဝတယ်လို့ပြောကြပါတယ်ဒါကြောင့်သဘာဝအစာအိမ်လှုပ်ရှားမှုနဲ့ပတ်သက်ပြီးတော့နာကြာရိုင်းစေတဲ့တိုက်ရိုက်စကလုံးတွေအစားဝုန်းတို့စီးတို့ဤတဲ့သိမ်မွေ့ပြီးတော့ကျင်ကြီးကျင်ငယ်အခင်းလေးအခင်းကြီးဆိုတာမျိုးတွေရှိပါတယ်ဝေါ်ဟာရကြွယ်ဝခြင်းဟာလူမျိုးတစ်မျိုးရဲ့ယဉ်ကျေးမှုအဆင့်ကိုပြတဲ့စံညွန်းတစ်ခုဖြစ်ပါတယ်မြမတွေဟာယဉ်ကျေးသိမ်မွေ့ခြင်းရင်ဘယ်လိုဝေါ်ဟာရတွေကိုသုံးရမလဲယုံရင်ကြမ်းတမ်းရိုင်းပြခြင်းဘယ်လိုစကလုံးကြမ်းတွေကိုသုံးမယ်ဆိုပြီးတော့ခွဲခွဲခြားခြားရှိပါတယ်မြမာတွေရိုက်မိဆိုရင်ကန်းကုံအောင်အဆဲကျန်းနာအာကျန်းနာနှုတ်ကျန်းနာရှာကျန်းနာရှာရမ်းနာတွေရှိပါတယ်ဖေးကင်တုတ်တာအမေးကင်တုတ်တာတစ်မျိုးလုံးကင်တုတ်တာတွေဟာအလွန်ကျန်းတန်းရိုက်ဆိုင်ပါတယ်ဒါပေမဲ့တနည်းအားဖြင့်ဝေါ်ဟာရလက်နဲ့စုံလင်းနဲ့ပြင်းထန်တယ်လို့လည်းတွေးစရာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း90လောက်ကမန္တလေးမြို့မှာနွားသက်လိုင်စင်ရတဲ့လူရဲ့နွားသက်တဲ့နေရာဝင်းကြီးကိုလိုင်စင်ရနွားသားယုံလို့ဆိုင်းမှုအကြီးကြီးတတ်ထားပါတယ်နောက်တော့ပိုင်ရှင်ပြောင်းသွားပါတယ်အဲ့ဒီပိုင်ရှင်လက်ထက်ကြတော့အမဲသားထုတ်လို့ရေးလုပ်ငန်းလို့အမိပြောင်းလိုက်ပါတယ်ဒီတော့မှ နေစတူကဖြတ်သွားဖြတ်လာလူရင်မြင်တွေ့နေကြတဲ့အရသားတွေကဟုတ်ပေသားပဲနွားသားယုံဆိုတဲ့စကားတဲ့အမဲသားထုတ်လို့ရေးဆိုတဲ့စကားလုံးဟာအများကြီးယဉ်ကျေးပေတာပဲလို့သတိပြုမိသွားကြပါတယ်အဲ့ဒါကိုကြည့်ပြီးတော့ဝက်သားယုံလို့ရေးထားတဲ့လိုင်စင်ရတရုတ်ကြီးရဲ့လုပ်ငန်းကိုလေဝက်သားထုတ်လို့ရေးလုပ်ငန်းလို့ပြောင်းလိုက်ပါသေးတယ်ဗျာရှေးကငွေကြေးကြွယ်ဝချမ်းသာတဲ့အမျိုးသမီးကြီးကကုသိုလ်ပြုကျင်တာနဲ့အဖိုးအိုအဖွားအိုများကိုစိတ်နှစ်ပါးချမ်းညမ်းသာသာနေထိုင်နိုင်ကြစီဖို့ဌာနကြီးတစ်ခုဖွင့်ဖို့လှူဒန်းခဲ့ပါတယ်ဒါပေမဲ့အဲ့ဒီဌာနကြီးကိုအမိတတ်တော့လူအိုယုံလို့အမိတတ်လိုက်ပါတယ်လူအိုတွေနေရမယ့်နေရာမျိုးလူအိုယုံလို့အမိတတ်တာကတော့မှန်ပါတယ်ဒါပေမဲ့ဝေါ်ဟာရကနဝင်းရိုက်ပါတယ်နောက်ဖွင့်တဲ့အဲ့ဒီလိုဌာနတွေကိုတော့ဘိုးဘွားရိတ်သားလို့ပြောင်းပြလိုက်ပါတယ်အများကြီးနဝင်ချိုးသွားပါလေမြန်မာနိုင်ငံကိုအင်္ဂလိပ်တွေအုပ်စိုးထားခြင်းကအရက်သေးစာဘိမင်းကစော်လှော်စာစတာတွေနဲ့ပတ်သက်ပြီးတော့အရေးယူအပြစ်ပေးတဲ့ဌာနကိုရှေးမြန်မာမင်းများသုံးဆွဲခဲ့တဲ့ဝေါ်ဟာရအတိုင်းရစ်မျိုးဌာနလို့သုံးပါတယ်မူးရစ်ထုံထိုင်းစေတဲ့ပစ္စည်းတွေအလုံးကိုအတူချုပ်ပြီးတော့ရစ်မျိုးလို့သုံးလိုက်တာအလွန်ထိရောက်တိကျမှုရှိလာပါပြီလေဒါပေမဲ့နောက်ပိုင်းကျတော့ရစ်မျိုးဌာနဆိုတာကိုဖျက်သိမ်းပြီးတော့မူးယစ်ဇေဝတိုက်ဖြည့်ရေးဌာနဘာညာနဲ့လှုပ်လိုက်တော့ငိုရှိရင်ဆွဲတဲ့ပို့ပြီးတော့ညံ့သွားပါတယ်ဒီလိုပဲမြန်မာဝေါ်ဟာရတွေမှာခေတ်ကာလအလျောက်အသည့်အစမ်းတွေထွင်ကြပြောကြသုံးလုံးကြတာတွေရှိပါတယ်ဘန်းစကားဗလတ်စကားစသဖြင့်ပထမတော့ခေါ်ကြပါတယ်နောက်တော့အများဆုံးဖြစ်လာတတ်ကြပါတယ်အဲ့ဒီမှာခေတ်ကာလမကောင်းရင်မကောင်းသလိုဝေါ်ဟာရအသည့်တွေဟာညံ့ဖြစ်နေတတ်ပါတယ်ဒီခေတ်ဝဟာရသစ်တွေကိုအကဲခတ်ကြည့်နိုင်ပါလေဆက်လက်တင်ပြပါမယ်ကြားမှချမ်းသာကြပါစေကျွန်တော်ဝင
်ဆရာဝင်းဖေရဲ့တက်ကြီးစကားအစီအစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOE ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ဒီအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိပြန်လည်ထုတ်လွှင့်ပေးမှာမို့လိုင်းနိုမီတာ16 kHz 10083ညလိုင်းနိုမီတာ19 kHz 15115နဲ့လိုင်းနိုမီတာ41 kHz 9339တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်VOA စီစဉ်နေမပြီးဆုံးခင်ကြံနေသေးတဲ့ချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုဦးဆက်မိုးဝေကကြေညာပေးပါမယ်ရှင
်။နိုင်ဂျီးရီးယားနိုင်ငံဘက်ကနေနေဆက်ကိုဖျက်ချောပြီးတော့ပြုလုပ်တဲ့တိုက်ခတ်မှုအတွင်းဘိုကိုဟာရမ်စစ်သွေးကြွတွေကလူပေါင်း60ထက်မနည်းကိုဖမ်းဆီးခေါ်ဆောင်သွားတဲ့ကြောင်းကင်မရွန်နိုင်ငံတာဝန်ရှိသူတွေကပြောဆိုပါတယ်။တနင်္ဂနွေနေ့မှာပြုလုပ်ခဲ့တဲ့စီစဉ်တိုက်ခတ်မှုအတွင်းလူ3ဦးတပ်ဖြတ်ခံခဲ့ရကလူနေအိမ်ပေါင်းအလုံး80ကိုလည်းဖျက်ဆီးသွားတယ်လို့ကင်မရွန်အစိုးရကပြောခွင့်ရသူကပြောဆိုပါတယ်။ဂိုလန်ကုန်းမြင့်ဒေသကစီးရီးယားပိုင်နယ်ထဲမှာအစ္စရေးဘက်ကလေကြောင်းတိုက်ခတ်မှုတစ်ခုအတွင်းဟစ်ဘိုလာအဖွဲ့ကတပ်မှုတအုပ်အပါဝင်တိုက်ခိုက်ရေးသမား5ဦးသေဆုံးခဲ့တယ်လို့လေဘနွန်ရှီယာဟစ်ဘိုလာအဖွဲ့ကပြောဆိုပါတယ်ဒီပြောကြားချက်အတွက်အစ္စရေးစစ်တပ်ဘက်ကမှတ်ချက်တစုံတရာပေးဖို့ညင်းဆိုပါတယ်ရုရှားသမ္မတဗလဒီမီယာပူတင်ကစာရေးသားပေးဖို့တဲ့ညင်ညာရေးအစီအစဉ်ကိုယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုကညင်းပယ်ခဲ့တယ်လို့ရုရှားသတင်းတွေမှာဖော်ပြပါတယ်အစီအစဉ်ထဲမှာယူကရိန်းစစ်တပ်ဘက်ကရောခွဲထွက်ရေးသမားတွေဘက်ကပါသူတို့ရဲ့လက်နက်ကြီးတွေကိုစက်တင်ဘာလကချမှတ်ခဲ့တဲ့အဖြစ်ခတ်ရစရေးလိုင်းတွေကနေဖိရှားပေးဖို့တောင်းဆိုထားတယ်လို့ရုရှားသတင်းတွေမှာဖော်ပြထားပါတယ်။ဥရောပတိုက်မှာအကြမ်းဖက်မှုတိုက်ခိုက်မှုပြုလုပ်ဖို့အစီအစဉ်တစ်ခုကိုနှိမ်နှင်းဖြိုခွဲခဲ့ရမှာအဓိကကြိုးကန်ဆောင်ရွက်သူလွတ်မြောက်နေတဲ့အကြောင်းဘယ်လ်ဂျီယံတရားရေးဝန်ကြီးကထုတ်ဖော်ပြောကြားပြီးတဲ့နောက်ဥရောပမှာစိုးရိမ်မှုတွေဖြစ်ပွားနေပါတယ်။နောက်ပြီးတော့တက်လှန်ထားရတယ်လို့လည်းဆိုပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုဦးဆောင်မိုးဝေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်စီစဉ်ထုတ်လို့ရမှုကမဲ့ရင်ချင်းနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့အိုင်ဒန်ဦးတကူဖြစ်ပါတယ်ကျွန်မကတော့နန္ဒာချမ်းပါ VOA American တပ်မနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်တွေကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.